to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်ရရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့တော်ကနေ2019ခုနှစ်ဒီဇင်ဘာလ22ရက်စနေညပိုင်း VOA မြန်မာပိုင်းစီစဉ်နေကိုမြန်မာစံတော်ချိန်ည6နာရီကနေ10နာရီထိစတင်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ1925 30နဲ့လိုင်းလက်မီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်။စနေညအတွက်အစီအစဉ်မှုကကျမစုမော်ပါရှင
်မင်္ဂလာညချမ်းပါရှင်ဒီကနေ့ညဘက်သတင်းတွေကိုကိုရန်နိုင်နဲ့ကျမအနောင်လောက်တို့တင်ပြမှာပါအမေရိကန်ပြည်ထောင်စုရဲ့အာကာသရဲရာတပ်ဖွဲ့တီထောင်မှုနဲ့အစိုးရဝန်ထမ်းတွေကိုလစာပြည့်တဲ့သတင်း12ပတ်ကြာမိဖွားခွင့်ပေးမဲ့ဥပဒေတရားကိုအမေရိကန်သမ္မတဒေါ်နယ်ထရမ့်ကမနေ့ကလက်မှတ်ရေးထိုးလိုက်ပါတယ်စီးရားနိုင်ငံအရှေ့တောင်ဘက်အီလီပီနယ်တွင်အစိုးရတပ်နဲ့တိုက်ခန်းကြတိုက်ပွဲပြင်းထန်နေတာကြောင့်24နှစ်အတွင်းသေဆုံးသူ100ထက်မနည်းရှိနေပါပြီပါကစ္စတန်တက္ကသိုလ်ပမောက္ခတူကိုဘာသာရေးစော်ကားမှုဆွဲချင်တဲ့ပါကစ္စတန်တရားရုံးတစ်ခုကဒီကနေ့ပဲတေတံပြစ်တံပေးလိုက်ပါတယ်ဒီလိုသတင်းတွေကြားမှာပါမဆုံမ
ဟုတ်ကဲ့ပါနန်းလောင်ရေစနေညအတွက်ထိတ်တဲရောက်သတင်းလှော်တွေကတော့မြန်မာနိုင်ငံတွင်းမှာလူသားတိုင်းလွတ်လပ်စွာကိုယ်ကွယ်ယုံကြည်ခွင့်ရရမယ်နောက်အစိုးရရန်နရားတွေအနေနဲ့လည်းဘာသာရေးဆိုင်ရာဖိနှိပ်မှုတွေကိုစနစ်တကျကင်တွယ်ဖြေရှင်းမယ်ဆိုရင်မြန်မာနိုင်ငံရဲ့ဘာသာရေးလွတ်လပ်ခွင့်ဟာနိုင်ငံတကာရဲ့ဝေဖန်မှုလျော့ပါသွားမယ်လို့မြန်မာနိုင်ငံတွင်းကဘာသာရေးခေါင်းဆောင်တွေကတုံ့သက်ပြောဆိုလိုက်ပါတယ်
အားလုံးလွတ်လပ်စွာကိုယ်ကွယ်ခွင့်ဆိုတာကျွန်တော်ရှိပါတယ်သို့တော်လည်းပဲအဲ့ဒီလွတ်လပ်စွာကိုယ်ကွယ်ခွင့်ဆိုတာမြေပြင်မှာလက်တွေ့အကောင်အထည်ပေါ်လာဖို့အတွက်ကအလုပ်တွေကတော့အများကြီးလုပ်နေပါလိမ့
်ဒီသတင်းနောက်ပိုင်းမှာအပြည့်အစုံနားဆင်ရပါမယ်ရှင်နောက်စနေညတိုင်းဘတ်စင်ထုံးလွင့်ပေးနေကြမြန်မာနိုင်ငံတိုင်းရင်းဒေသတွေကစိတ်ဝင်စားစရာအဖြစ်အပျက်တွေကိုတင်ဆက်ပေးနေတဲ့တို့အတန်အစီအစဉ်နဲ့အတူစနေညဒရဲလီလိုက်အစီအစဉ်မှာတော့2019ခုနှစ်အတွင်းမြန်မာနိုင်ငံတွင်းနိုင်ငံရေးငြိမ်းချမ်းရေးလူခွေအခြေအနေတွေကိုပြန်သုံးသပ်ဆွေးနွေးကြဖို့ရှိတာမို့စောင့်မျှော်နားဆင်နိုင်ပါတယ်အခုရင်ဆုံးကတော့နောက်ဆုံးရသတင်းတွေကိုနန်းလောင်နဲ့ကိုရန်နိုင်တို့တင်ဆက်ပေးကြပါလိမ့်မယ်ရှင
်အမေရိကန်ပြည်ထောင်စုရဲ့အာကာသရဲရာတပ်ဖွဲ့တီထောင်ဖို့နဲ့အစိုးရဝန်ထမ်းတွေကိုလှစာအပြည့်နဲ့သတင်း12ပတ်ကြာမိဖွားခွင့်ပေးမဲ့ဥပဒေတရားကိုအမေရိကန်သမ္မတဒေါ်နယ်ထရမ့်ကတောက်ကြားနေကလက်မှတ်ရေးထိုးလိုက်ပါတယ်အမေရိကန်ဒေါ်လာ938ဘီလီယံသုံးဆွဲမဲ့ကာကွယ်ရေးအသုံးစိတ်မူကြောင့်ကိုဒီမိုကရက်အမတ်တွေလွှမ်းမိုးထားတဲ့အောက်တိုဘာမှအတည်ပြုလိုက်ပြီးနောက်မှာပဲ Republican အမတ်အများစုထိန်းချုပ်ထားတဲ့အထက်လွှတ်တော်ကအင်္ဂါနေ့မှာအတည်ပြုခဲ့ကြတာပါအမေရိကန်တပ်ဖွဲ့6ခုကိုအာကာသရဲရာတပ်ဖွဲ့အဖြစ်တည်ထောင်ဖို့ဆိုပြီးသမ္မတထရမ့်တောင်းဆိုခြင်းနဲ့ဒီမိုကရက်တွေဘက်ကအကြံပြုထားတဲ့ဒေါ်လာ2,000ကုန်ကျသုံးဆွဲဖို့ရထားတဲ့ဝန်ထမ်းတွေကိုလာစာပြည့်နဲ့မိဖွားခွင့်ပြုရေးအပြန်အလှန်သဘောတူညီမှုရခဲ့တဲ့အတွက်ဒီမူကြမ်းကိုအခုလိုအတည်ပြုလိုက်ကြတာလည်းဖြစ်ပါတယ်အစိုးရဝန်ထမ်းတွေလာစာပြည့်တဲ့မိဖွားခွင့်ပြုတာအမေရိကန်သမိုင်းမှာဒါပထမဆုံးအခြေအနေလည်းဖြစ်ပါတယ်။အာကာသရဲရာတပ်ဖွဲ့ဟာလည်းနှစ်ပေါင်း60ကျော်အတွင်းအမေရိကန်စစ်ဘက်ရဲ့ပထမဆုံးတပ်ဖွဲ့ဖြစ်လာတော့မှာပါ။အာကာသရဲရာတပ်ဖွဲ့တမိုးဂျွန်ရေမွန်ကရောအခုအစ်စ်ဖွဲ့မဲ့တပ်ဟာနိုင်ငံအတွက်သိက္ခာအရေးပါတဲ့အတွက်အမားအယွင်းလုံးလို့မရသလိုအလင်းစလိုလုံးလို့မရဘူးလို့လည်းပြောပါတယ်။အာကာသဆိုင်ရာတပ်ဖွဲ့မှာတော့အမေရိကန်စစ်ဘက်နဲ့အရက်ဖက်အဖွဲ့ဝင် 16,000 ပုံဝန်းကျင်ပါဝင်မှာဖြစ်ပါတယ်။
မြောက်ကိုရီးယားနိုင်ငံလူခွင့်ရမှာတန်းနဲ့ပတ်သက်ပြီးတော့အမေရိကန်နိုင်ငံသားဝင်ကြီးဌာနကမကြသေးခင်ကဝေမာလိုက်တဲ့အပေါ်မှာမြောက်ကိုရီးယားဘက်ကဒေါသကြီးနဲ့တုံ့ပြန်လိုက်ပါတယ်။အမေရိကန်ဘက်ကအဲ့လိုမစင်မချင်မှတ်ချက်ပေးခဲ့တဲ့အတွက်ပြန်ပြီးတော့ပေးဆက်ရမယ်လို့လည်းအမေရိကန်ဆိုရကိုသတိပေးလိုက်ပါတယ်။မြောက်ကိုရီးယားနိုင်ငံရဲ့လူခွင့်ချိုးဖောက်မှုတွေနဲ့ပတ်သက်ပြီးတော့အမေရိကန်ဘက်ကအလွန်ပဲစိုးရိမ်မိတယ်လို့နိုင်ငံသားဝင်ကြီးဌာနကြီးတန်းတောင်းဝန်ရှိသူတို့ကမကြခင်က VOA နဲ့အင်တာဗျူးမှာပြောထားတာကိုမြောက်ကိုရီးယားနိုင်ငံသားဝင်ကြီးဌာနဘက်ကတုံ့ပြန်လိုက်တာဖြစ်ပါတယ်။မြောက်ကိုရီးယားနဲ့အမေရိကန်နိုင်ငံသားဆက်ဆံရေးဟာလုံးဝအထိကိတိမ်းဆောင်းမခံနိုင်တဲ့အခြေအနေမျိုးရောက်ချိန်မှာအခုလိုမစင်မချင်ပြောဆိုတာကမီးလောင်နေတာကိုတက်စီလောင်းသလိုမျိုးကိုရီးယားကျွန်းစံမှာတင်းမာနေပြီးသားအခြေအနေကိုပို့ပြီးတော့စိုးရစေတယ်လို့မြောက်ကိုရီးယားနိုင်ငံသားဝန်ကြီးဌာနကကြေညာချက်ထုတ်ပြန်ခဲ့ပါတယ်။ဒီကြေညာချက်ကိုတော့မြောက်ကိုရီးယားဆိုရပိုင်း KCNA သတင်းဌာနကပေါ်ပြခဲ့တာပါ။မြောက်ကိုရီးယားကနျူကလ িয়ার ဆွေးနွေးမှုတွေကနေနှုတ်ထွက်ပြီးတော့နျူကလ িয়ার စမ်းသပ်မှုတွေထားဝေးပြဒုံးကျည်စမ်းသပ်ပြလွတ်တာတွေကိုဆက်လုပ်သွားမယ်ဆိုပြီးထိန်းချုပ်ထားပါတယ်။အမေရိကန်ဘက်ကတော့မြောက်ကိုရီးယားပေါ်မှာဖြစ်ဖြစ်ချင်းဖိအားတွေပေးလာနေပြီးတော့တောက်ကြနေကတော့မြောက်ကိုရီးယားဟာဘာသာရေးဖိနှိပ်မှုတွေကိုဆက်ကျူးလွန်နေနိုင်ငံဖြစ်အမေရိကန်နိုင်ငံသားဝန်ကြီးဌာနကဆက်ပြီးသတ်မှတ်ခဲ့သလိုသမ္မတထရမ့်ကလည်းမြောက်ကိုရီးယားဆွေးနွေးကိုပို့ပြီးတင်းကျပ်တဲ့ဒဏ်ခတ်မှုတွေချဖို့ဥရီလက်မှတ်ရေးထိုးခဲ့ပါတယ်ခင်ဗျာ
စီးရီးယားနိုင်ငံအရှေ့တောင်ဘက်အစ်သစ်ပြည်နယ်တွင်အစိုးရတပ်နဲ့အတိုက်ခံအုပ်စုကြားထိတ်တဲရင်ဆိုင်တွေ့ပြီးတော့တိုက်ပွဲပြင်းထန်နေတာကြောင့်24နာရီအတွင်းသေဆုံးသူ112ဦးထပ်မံရှိနေတယ်လို့ပရတင်အခြေစိုက်စီးရီးယားလူ့အခွင့်ရေးလှိလာဆောင်ကြီးအဖွဲ့ SOHR ကမနေ့ကပြောပါတယ် ရုရှားတို့ကျွန်တော်ကံပေးထားတဲ့ဆီးရီးယားအာဏာရှင်အစိုးရတပ်တွေနဲ့မဟာမိတ်လက်နက်ကိုင်တွေဘက်ကအတိုက်ခံတပ်ဖွဲ့တွေထိမ့်ချုပ်ထားတဲ့အီလစ်ပြည်နယ်အရှေ့တောင်ပိုင်းမှာရှိတဲ့ရွာဆယ်ခုတမနယ်ကိုထိမ့်ချုပ်ခဲ့တာကြောင့်လူသားချင်းစာနာမှုဆိုင်ရာအချက်အလက်တွေအတော့ကိုဆိုလာနိုင်တယ်လို့ SOHR အဖွဲ့ကသတိပေးထားပါတယ်။မနေ့တောက်ကြနေ့ကတိုက်ပွဲတွေဒီကနေ့မနက်ပိုင်းအထိဆက်ဖြစ်နေတာမှာလေကြောင်းကနေရောမြေပြင်ကပါထိုးစစ်ဆင်တဲ့အချိန်ရင်460အထိရှိခဲ့တဲ့အတွက်ဆီးရီးယားအစိုးရတပ်ဖွဲ့နဲ့မဟာမိတ်ပြည်သူ့စစ်တပ်ပဝင်40ဦးထပ်မံတေဆုံးခဲ့ရတယ်လို့အတိုက်ခံတွေဘက်ကတော့80ထပ်မံတေဆုံးခဲ့တယ်လို့လူခွင့်ရေးစောင့်ကြည့်တဲ့အဖွဲ့ SOHR ကပြောပါတယ်။တိုက်ပွဲတွေအချိန်မြင့်လာခဲ့တဲ့ပြီးခဲ့တဲ့ April လကစပြီးတော့အရက်သား1318ဦးအပါအဝင်တေဆုံးမှုစုစုပေါင်း5104ဦးရှိသွားပြီလို့ SOHR ကပြောပါတယ်။လူဦးရေ3000ရှိတဲ့အီလစ်ပြည်နယ်ဟာဆီးရီးယားအစိုးရကိုတော်လှန်နေတဲ့အတိုက်ခံအုပ်စုတွေထိန်းချုပ်ထားတဲ့နောက်ဆုံးအမှာခံနယ်မြေလည်းဖြစ်ပါတယ်။ရုရှားနဲ့ဆီးရီးယားအစိုးရကလည်းဒီနယ်မြေကိုပြန်ပြီးတော့ထိန်းချုပ်နိုင်ဖို့အပြင်းထန်ကြိုးစားနေကြတာလည်းဖြစ်ပါတယ်
။ဘာသာရေးဆိုင်ရာစော်ကားမှုဆိုင်ရာဥပဒေနဲ့တက္ကသိုလ်ဘာမောက်ခတ်ဦးကိုပါကစ္စတန်တရားရုံးကဒီကနေ့တည်နှံပြစ်ဒဏ်ချမှတ်လိုက်ပါတယ်။ဒီဥပဒေကတော့လူနည်းစုတွေနဲ့ liberal party တက်ကြွလှုပ်ရှားစုတွေကိုပြစ်မှတ်ထားတဲ့နေရာမှာမကြာခဏတုံးချခံနေရတယ်လို့ဝေဖန်သူတွေကပြောပါတယ်။တမန်တော်မူအမတ်အကြောင်းလူမှုကွန်ရက်တွေမှာရိုင်းပြစွာဝေဖန်ရေးသားတယ်ဆိုတဲ့စွဲချက်နဲ့အသက်33နှစ်အရွယ်ဂျွန်နာယက်ဟာဖီကို2013ခုနှစ်မတ်လကလေးကဖမ်းဆီးခဲ့တာပါ။မွတ်စလင်အများစုရှိတဲ့ conservative ပါကစ္စတန်နိုင်ငံမှာ blasphemy လို့ခေါ်တဲ့ဘာသာရေးကိုပုတ်ခတ်ပြောဆိုတာမျိုးကအထိခိုက်မခံတဲ့ကိစ္စလည်းဖြစ်ပြီးပြစ်မှုကျူးလွန်ကြောင်းထင်ရှားရင်တည်တံ့ချမှတ်နိုင်ပါတယ်။ဘာသာရေးကိုထိခိုက်စော်ကားပါတယ်ဆိုတဲ့ဆွဆွဲမှုတွေအတွက်တက်တည်ပြစရာမရှိတော့မှလူအုပ်စုတစုကတက်ဖြတ်ခံတဲ့အခြေအနေမျိုးထိရောက်သွားနိုင်တာပါ။ဟာဖီကိုတည်တံ့ချမှတ်လိုက်ကြောင်းကြီးညာချက်ကိုတော့သူဖမ်းခံရချိန်မှာတက္ကသိုလ်ဗမောက္ခတာဝန်ထမ်းဆောင်နေတဲ့နိုင်ငံလယ်ပိုင်းမိုတယ်မျိုးမှာပဲထုတ်ပြန်ခဲ့ပါတယ်။ဒီပြစ်ဒဏ်ဟာသိကိုစိုးဝါလွန်းသလိုပြစ်မှုအတွက်အယူခံတင်သွင်းမယ်လို့ဟာဖီပြအကြံပေးကပြောပါတယ်။သူ့ကိုထိန်းသိမ်းထားတဲ့မိုတယ်မျိုးကအကျဉ်းထောင်ကိုလည်းလုံခြုံရေးနဲ့တင်းတင်းကြပ်ကြပ်ချထားပါတယ်။နိုင်ငံတကာလူ့ခွင့်ရေးအဖွဲ့ Amnesty International ကတော့ဒီပြည်နယ်ဟာတရားရေးကိုတလွဲအသုံးပြုတဲ့စိတ်ပျက်စရာကောင်းတဲ့လုပ်ရဖြစ်သလိုအာဏာသိမ်းစရာကိစ္စလည်းဖြစ်တယ်ဆိုပြီးတော့ဝေဖန်ပါတယ်။သူ့ဘော်ဆွဲဆိုထားတဲ့ပြစ်မှုတွေကိုရုပ်သိမ်းပြီးချက်ချင်းပြန်လည်ပေးဖို့ AI အဖွဲ့ကပါကစ္စတန်စိုးရွားကိုတောင်းဆိုထားပါတယ်။ဟာဖီပြက်ရှိနေကတော့2014ခုနှစ်အမှုကြမ်းနာနေချိန်မှာချင်းကြောက်မှုတွေနဲ့ရင်ဆိုင်ခဲ့ရတာဖြစ်ပြီးနောက်ဆုံးအသက်ခံခဲ့ရတာဖြစ်ပါတယ်ခင်ဗျာ။
ဒီရအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ19 kHz 15453ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဘက်မှာလိုင်းလံမီတာ190 kHz 1505တို့ကနေပါထုတ်လွှင့်ပေးနေပါတယ်ခင်ဗျ
VOA မြန်မာပိုင်းရဲ့စနေနေ့ညဖက်ထိတ်တန့်ရောက်သတင်းတွေကိုဆက်ပြီးတော့တင်ပြနေပါတယ်။အိန္ဒိယနိုင်ငံကအမြင့်ပွားစရာဖြစ်နေတဲ့နိုင်ငံသားဖြစ်ခွင့်ဥပဒေသစ်အပေါ်နိုင်ငံတော်ဆန္ဒပြပွဲတွေနဲ့ပတ်သက်ပြီးတော့လုံခြုံရေးအခြေအနေတွေကိုဆွေးနွေးဖို့အိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီကအစိုးရဝန်ကြီးအဖွဲ့ကိုဒီကနေ့ခေါ်ယူတွေ့ဆုံတယ်လို့နာမည်မဖော်လိုတဲ့အစိုးရအရာရှိသူကပြောပါတယ်။နိုင်ငံသားဖြစ်ခွင့်ဥပဒေကိုပြီးခဲ့တဲ့တပတ်မှာလွှတ်တော်ကအတည်ပြုလိုက်ပြီးတဲ့နောက်ပိုင်းပေါ်ပေါက်လာတဲ့ဆန္ဒပြပွဲတွေမှာရဲတပ်ဖွဲ့နဲ့ထိတိုက်သွေးရာကတေဆုံးသူ14ဦးထက်မနည်းရှိနေပါတယ်။နိုင်ငံသားဥပဒေသစ်မှာမွတ်စလင်တွေကိုချလာထားတဲ့အတွက်ဒီလို့ရဟာနိုင်ငံရေးမှာဘာသာရေးမဆွဲဖက်ရဆိုတဲ့အိန္ဒိယနိုင်ငံရဲ့အဖွဲ့အစည်းအုပ်ချုပ်ပုံအခြေခံဥပဒေတွေအားနယ်သွားစေတယ်လို့ကျွမ်းကျင်သူတွေကတုံ့တဝေဖန်ထားပါတယ်။ဝေဖန်မှုတွေနဲ့ကြုံနေရတဲ့ဒီနိုင်ငံသားဥပဒေသစ်ကိုဝန်ကြီးချုပ်မိုဒီရဲ့ဟိန္ဒူအမျိုးသားရေးဝါဒီတွေကလွှတ်တော်မှာအတည်ပြုခဲ့ကြတာပါ။2014ခုနှစ်မှာဝန်ကြီးချုပ်မိုဒီအရွေးကောက်ခံခဲ့ရတဲ့အချိန်ကလေးကတာဟာပထမဆုံးအချိန်ဖြစ်အစိုးရအဖွဲ့ကိုအပြင်းထန်ဆုံးဆန့်ကျင်ဆန္ဒပြကြတာလည်းဖြစ်ပါတယ်။လူစုလူဝေးမလို့ရဆိုပြီးတော့အစိုးရကတားမြစ်ထားသလိုဆန္ဒပြပွဲတွေကိုအပြင်းထန်နိုင်နေမယ်လို့အမိန်ထုတ်ပြန်ထားတဲ့ကြားကပဲဒီကနေ့မှလည်းဆန္ဒပြပွဲတွေဆက်ဖြစ်နေပါတယ်။လူ့ရဲ့အထူးထားဆုံးဖြစ်တဲ့ Uttar Pradesh ပြည်နယ်မှာတော့ဆန္ဒပြပွဲတွေထပ်ပြီးတော့ပေါ်ပေါက်မလာအောင်တားဆီးဖို့ဒေသခံရဲတွေကသူတို့ရဲ့အိမ်တွင်းနဲ့ရုံးခန်းတွေကိုဝင်ရောက်စီးနင်းခဲ့တယ်လို့လူ့အခွင့်အရေးလှုပ်ရှားတက်ကြွသူတွေကပြောပါတယ်။လူအများစုဟိန္ဒူနဲ့လူနည်းစုမွတ်စလင်ဘာသာဝင်တွေကြားမပြေလည်မှုတွေကာလကြာရှိဖြစ်နေတဲ့ Uttar Pradesh ပြည်နယ်မှာရဲနဲ့ဆန္ဒပြသူတွေကြားထိတ်တဲရင်ဆိုင်တွေ့တာကြောင့်ဒဏ်ရာရသူဒါဇင်နဲ့ချီလက်ရှိနေပါတယ်။
ဟောင်ကောင်ဆန္ဒပြပွဲနဲ့ပတ်သက်ပြီးတော့ရဲတပ်ဖွဲ့ကလိုက်လံဖမ်းဆီးမှုတွေလုပ်နေစဉ်အတွင်းလက်နက်ကိုင်ဆောင်ထားတဲ့တပ်များရှိသူတဦးကရဲတပ်ဖွဲ့တွေကိုတနက်နဲ့ပစ်ခတ်ခဲ့တယ်လို့ဟောင်ကောင်ရဲတပ်ဖွဲ့ကဒီနေ့မှပြောလိုက်ပါတယ်။ရဲတပ်ဖွဲ့တွေကအသက်19နှစ်အရွယ်မျိုးသားတဦးကိုမနေ့တောက်ကြနေ့ညကတိုက်ဖိုးရက်မှာဖမ်းဆီးဖို့လုပ်ဆင်မှာအဲ့လူကသူ့ရဲ့ခါးကြတဲ့ကမောင်းမြန်ပစ္စတိုကိုထုတ်ပြီးပစ်ခဲ့တယ်လို့ပြောပါတယ်။ပစ်ခတ်မှုတွေမှာတော့ဘယ်သူမှထိမှန်တာမရှိဘဲအဲ့လူကိုလည်းရဲတပ်ဖွဲ့က ဖန်စီထိန်းသိမ်းနိုင်ခဲ့ပါတယ်။အဲဒီနောက်အနီးနားမှာရှိတဲ့အခန်းတစ်ခုကိုရှာဖွေစမှာ AR-15 မောင်းမြန်ရိုင်ဖယ်တနက်နဲ့ကြီတောက်150ကျော်ကိုလည်းရှာဖွေတွေ့ရှိခဲ့တယ်လို့ရဲတပ်ဖွဲ့ကပြောပါတယ်။အဲဒီလူနဲ့အစ်စ်တွေ့ရှိလိုက်တဲ့ဒီလက်နက်တွေကအခုလအစောပိုင်းမှာဖန်စီလိုက်တဲ့အဖွဲ့နဲ့ဆက်ဆက်မှုရှိတယ်လို့လည်းရဲတပ်ဖွဲ့ကဆိုပါတယ်။အခုလအစောပိုင်းကဖန်စီလိုက်တဲ့အဖွဲ့မှာတော့ပစ္စတိုတစ်လက်ရှိပြီးတော့သူတို့ဟာရဲတပ်ဖွဲ့ကိုတိုက်ခိုက်ဖို့အကြံစီရှိတယ်လို့လည်းပြောပါတယ်။အဲဒီတနင်္လာရှိသူဟာဆန္ဒပြပွဲမတိုင်ခင်မိနစ်တုံးကလည်းလနကိုင်းဆောင်မှုနဲ့ဖမ်းခံခဲ့ရပြီးတော့အခုချိန်ကြီးလဲအဲ့ဒီအမှုကိုရင်ဆိုင်နေရတဲ့သူဖြစ်တယ်လို့ပြောပါရခင်ဗျာ
ဖိလစ်ပိုင်နိုင်ငံတောင်ပိုင်းကအကြမ်းဖက်မှုတွေမကြာခဏဖြစ်ပွားတတ်တဲ့မီဒါနာဝကျွန်းမှာ30တလကြာချမှတ်ထားတဲ့ဆဲအချိုရဲ့အမိန်ကိုဒီနေ့ကောင်မှရုပ်သိမ်းမယ်လို့ဖိလစ်ပိုင်သမ္မတရိုဒရီဂိုဒူတာရီကမကြာခင်ကပဲကြေညာလိုက်ပါတယ်ဒီလိုဆဲအချိုရဲ့အမိန်ထုတ်ပြန်ခဲ့တာဟာလနကိုင်းတပုံတွေလက်ဦးကိုလက်ဦးမှုရယူတဲ့လောက်ရအဖြစ်ရှုမြင်ကြသလိုစည်ရဲနွမ်းပါတဲ့ဒီဒေသမှာစီးပွားရေးတိုးတက်အောင်အစိုးရကလှုပ်ပေးခြင်းနဲ့လက္ခဏာဖြစ်တယ်လို့လည်းမြင်ကြပါတယ်မီဒါနာဝကျွန်းရဲ့အနီးတစ်ဝိုက်ကို2019ခုနှစ်ကတည်းကဆဲအချိုရဲ့အမိန်ထုတ်ပြန်ထားတာပါကဘာလက်ခီးသာဒါခဘာလက်ခီးသည်ရီကိုမီဒါနာကိုကျွန်းမှာမကြခဏပြန်ပေးဆွဲပြီးတော့တပ်ဖြတ်လေးရှိတဲ့အတွက်လဲဒီကျွန်းကိုခီးမသွားကြဖို့ပြပတန်ယုံတွေကအကြံပြုထားကြပါတယ်။ဆစ်အုပ်ချုပ်ရဲ့အမိန်ကိုရုပ်သိမ်းလိုက်ခြင်းအပြင်ကျွန်းပေါ်ကအချင်းတွေရင်းအတိုင်းအတာတစ်ခုထိတည်ငြိမ်လာနိုင်သလိုစီးပွားရေးရင်းနှီးမြှုပ်နှံသူတွေနဲ့ကမ္ဘာလက်ခီးတော်တွေကြားစိတ်ချယုံကြည်မှုတွေပြန်လာနိုင်တယ်လို့လဲကျွမ်းကျင်သူတွေကသုံးသပ်ကြပါတယ်
။ England Premier League ဘောလုံးအသင်းတစ်သင်းဖြစ်တဲ့ Everton အသင်းက Italy နီးပြ Calorian Lodi ကိုနီးပြဖြစ်နေခံလိုက်ပါတယ်။ Everton အသင်းကဥရောပ Champions League Club ကိုနီးပြဖြစ်နေသုံးချိန်ရဘူးတဲ့Ancelotti ကို၄နှစ်ခွဲစာချုပ်ချုပ်လိုက်တာဖြစ်တယ်လို့ Everton ကဒီနေ့မှာကြေညာပါတယ်။ဒါကြောင့် Ancelotti ဟာ Everton မှာ 2023-24 ဘောလုံးရသည့်အထိ Everton ကိုကင်တွယ်သွားမှာဖြစ်ပါတယ်။ Ancelotti ဟာနီးပြဖြစ်တဲ့ဥရောပကနာမည်ကြီးအသင်းတွေဖြစ်တဲ့ AC Milan, Real Madrid, PSG, Bayern Munich, Napoli စတဲ့အသင်းတွေကိုကင်တွယ်ခဲ့လို့ Chelsea အသင်းကိုလည်း 2009-2010 မှာ Premier League Champion ဖြစ်အောင်ဆန်းဆောင်ပေးခဲ့ပါတယ်။ဒီချိန်ထဲမှာပဲ Arsenal အသင်းကလည်းဒီ Manchester City အသင်းရဲ့လက်ထောက်နီးပြကိုနီးပြဖြစ်နေခန့်လိုက်ပါတယ်ဒီကနေ့မှာကစားခဲ့တဲ့ Arsenal နဲ့ဒီ Everton တို့ပွဲမှာတော့တစ်ဖက်နဲ့တစ်ဖက်ဂိုးမသွင်းနိုင်ပေမဲ့ဂိုးမရှိသေးကြတော့ပါခဲ့ပါတယ်ခင်ဗျာ Direct from Washington The
Voice of America VOA စနေညအတွက်နောက်ဆုံးသိထားတဲ့သတင်းတွေကိုနန်းလောင်နဲ့ကိုရန်နိုင်တို့တင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်။အခုအရင်ဆုံးထိတ်တန့်ရောက်သတင်းလွှာတွေကိုတင်ဆက်ပေးခြင်းပါတယ်။မြန်မာနိုင်ငံအတွင်းမှာလွတ်လပ်စွာကိုယ်ကိုယ်ယုံကြည်ခွင့်ရမယ်။နောက်အစိုးရရန်ရားတွေအနေနဲ့လည်းဘာသာရေးဆိုင်ရာဖိနှိပ်မှုတွေကိုဟန်တားနိုင်မယ်ဆိုရင်တော့မြန်မာနိုင်ငံရဲ့ဘာသာရေးလွတ်လပ်ခွင့်နဲ့ပတ်သက်ပြီးနိုင်ငံတကာရဲ့ဝေဖန်မှုတွေလျော့ပါသွားမယ်လို့မြန်မာနိုင်ငံအတွင်းကဘာသာရေးခေါင်းဆောင်တွေကပြောဆိုလိုက်ပါတယ်။ဘာသာရေးလွတ်လပ်ခွင့်ကိုစနစ်တကျချိုးဖောက်နေစေဖြစ်တဲ့ဆိုပြီးဘာသာရေးလွတ်လပ်ခွင့်အတွက်စိုးရိမ်ရတဲ့ကမ္ဘာနိုင်ငံများစီးရင်2019အစည်းအဝေးခန်းစားတဲ့မြန်မာနိုင်ငံကိုအမေရိကန်ကဆက်ပြီးတော့ထယ်သွင်းလိုက်တာပါ။ဒီလိုထယ်သွင်းခံရတာနဲ့ပတ်သက်ပြီးတော့ဘာသာရေးခေါင်းဆောင်တွေနဲ့ဘာသာတရားကိုးကွယ်ယုံကြည်မှုလွတ်လပ်ဖို့လှုပ်ရှားတောင်းဆိုနေသူတွေရဲ့သဘောထားအမြင်တွေကိုဆက်သွယ်စုံစမ်းထားတာနားဆင်ပါရှင်။အမေရိကန်ပြည်ထောင်စုအနေနဲ့နှစ်စဉ်ထုတ်ပြန်တဲ့ဘာသာရေးလွတ်လပ်ခွင့်အစီရင်ခံစာထဲမှာမြန်မာနိုင်ငံကိုစိုးရိမ်ရတဲ့နိုင်ငံစီးရင်နဲ့ဆက်လက်ထည့်သွင်းလိုက်ပါတယ်။1998ခုနှစ်နိုင်ငံတကာဘာသာရေးလွတ်လပ်ခွင့်ဥပဒေအရမြန်မာနိုင်ငံအပါအဝင်နိုင်ငံတချို့မှာဘာသာရေးလွတ်လပ်ခွင့်စနစ်တကျချိုးဖောက်နေတယ်။ဒီလိုချိုးဖောက်မှုတွေကိုလည်းလက်ပိုက်ကြည့်နေတယ်ဆိုပြီးအစီရင်ခံစာထဲဖော်ပြပါရှိတာပါ။မြန်မာနိုင်ငံမှာနိုင်ငံသားတိုင်းကိုကိုးကွယ်ယုံကြည်ရွာလွတ်လပ်ခွင့်ဆိုင်ရာအခြေခံဥပဒေပါအခွင့်အရေးတွေကိုပေးလိုက်မယ်ဆိုရင်တော့ဒီလိုစိုးရိမ်ချက်တွေလျော့ပါသွားနိုင်မယ်လို့ငြိမ်းချမ်းရေးအတွက်အဓိကဦးဆောင်ဆောင်ရွက်နေတဲ့ Religious for Peace ငြိမ်းချမ်းမြတ်တာဘာသာပေါင်းစုံငြိမ်းချမ်းရေးအဖွဲ့ဝင်လည်းဖြစ် Islamic ဓမ္မဘိမှန်ဦးဆောင်စော်အိုးရေးမှုလည်းဖြစ်တဲ့ဦးအေးလွင်ကအကြံပြုပါတယ်
ကျွန်တော်တို့ရဲ့ဖွဲ့စည်းပုံအခြေခံအစစ်စစ်နော်48ကြီးမလား84ကြီးမလား2008ဆိုတာကြီးကိုပဲကြည့်မလားအားလုံးလွတ်လပ်စွာကိုယ်ွယ်ကွင်းဆိုတာကျွန်တော်ရှိပါတယ်သို့တော်လည်းပဲအဲ့ဒီလွတ်လပ်စွာကိုယ်ွယ်ကွင်းဆိုတာမြေပြင်မှာလက်တွေ့အကောင့်ထဲပေါ်လာဖို့အတွက်ကမြေပြင်မှာကျွန်တော်တို့လုပ်ဖို့ကိစ္စရတဲ့အများကြီးရှိသေးတယ်အဲ့ဒါတွေကိုတိတိကျကျစေစနာပါပါလက်တွေ့ကြကြလေးပြုပြင်ပြောင်းလဲပြီးတော့ကတကယ်တမ်းကျွန်တော်တို့ဒီဘာသာပေါင်းစုံကိုဖွဲ့စည်းပုံအခြေခံဥပဒေမှာဥပဒေရပေးထားတဲ့အတိုင်းကျွန်တော်တို့ဘာမှအထူးပုံပြီးမလိုအပ်ပါဘူးဥပဒေကပေးထားတဲ့အတိုင်းလေးပဲစေစနာမှန်မှန်လေးလောက်ပြလိုက်မယ်ဆိုရင်ကိုဖီဒင်းဖီပါမှာကျွန်တော်အများကြီးအကျိုးကြီးရလာပါမယ
်မြန်မာနိုင်ငံအတွင်းမှာအထူးသဖြင့်ဝေးလံခေါင်တည်တဲ့တိုင်းရင်းသားဒေသတွေမှာလည်းလွတ်လပ်စွာကိုယ်ကိုယ်ယုံကြည်မှုဆရာဆောင်ရွက်ချက်တွေကိုပို့ပြီးတော့မှအလေးထားဆောင်ရွက်တင်ပါတယ်လို့လည်းကချင်နေချင်းခရစ်ယာန်များအဖွဲ့ချုပ်ကဆရာတော်ဒေါက်တာကလမ်ဆန်ဆောင်ကပြောပါတယ
်ကျွန်တော်တို့ပေါ့ဒီခရစ်ယာန်ဘုရားအချင်းအဥ်တွေမှာလွတ်ဘာသာရေးလွတ်လပ်ခွင့် ဆိုတော့ပါပေမဲ့လည်းဟိုလွတ်လပ်ခွင့်ဆိုတဲ့နေရာမှာကိုယ်ကိုခွင့်ကနည်းနည်းလူသေးတယ်လို့မြင်တယ်အထူးသဖြင့်ပေါ့ကျွန်တော်တို့ဒီ KM ဘိုင်းမှာတော့မြို့တွေထဲမှာတော့ပြောချင်မလို့ပေမဲ့လည်းနေဘက်မှာကြီးကြတော့နည်းနည်းဟိုပြောချင်ရတော့ရှိပါတယ်အဲ့ဒါလေးပဲ
မြန်မာနိုင်ငံရဲ့ဘာသာရေးလွတ်လပ်မှုအပေါ်မှာအမေရိကန်ပါဝင်နိုင်ငံတကာရဲ့စိုးရိမ်မှုတွေနဲ့ပတ်သက်ပြီးအစိုးရဘက်အနေနဲ့သာသနာရေးဝန်ကြီးဌာနအပါအဝင်အစိုးရရန်နေရာအတွင်ဘာသာရေးလွတ်လပ်ခွင့်ဆိုင်ရာဆောင်ရွက်ချက်တွေကိုကိုးကွယ်ရာဘာသာမရွေးဘဲရွေချက်ရှိရှိဖိနှိပ်မှုတွေမလုပ်ဖို့ကိုလည်းလူမှုသဟဇာတာဖော်ဆောင်မှုအဖွဲ့ဦးဆောင်သူကိုသက်ဆွေဝင်းကလည်းတိုက်တွန်းပါတယ်
။ဖြစ်နေတဲ့ဟာကိုသူတို့ထိန်းဟပ်ပြီးတော့ဆက်ပေးတာပဲဒီမြန်မာနိုင်ငံသားတွေချင်းမှာလည်းဒါဆိုရင်မရှိရအထူးသဖြင့်ဒီဘာသာရေးလူနေဖွေပေါ့မွတ်စလင်ဘာဝင်ခရစ်ယာန်တွေရောသူတို့မှာလည်းဒီဖိနှိပ်ခံရမှုတွေကဒီဖက်တိုက်ဟိုစတရာဘိုင်းရပါတော့အစိုးရစတရာဘိုင်းရဖိနှိပ်ညာမျိုးတွေရှိတော့မယ်ကိုဖိုးလာတာအစိုးရကနေပြီးတော့ဒီဘာသာရေးအင်္ဂါဘာသာငယ်တွေကိုဒီဟာလူနည်းစုဘာသာဝင်တွေကိုတွားပြီးတော့ဟိုဟာထောက်ပံ့နေဆိုတဲ့ပုံစံမျိုးနဲ့တပ်ပုံတွေကိုလောတက်လာမျိုးတွေကဘလီတွားရဲချက်ရှိတွားရဲခုဆိုဖရာရောက်ရင်တွားရဲဆိုတာမျိုးတွေတက်လာတဲ့ဟာတွေဒါအဲ့ဒီဟာစစ်မှန်တဲ့ဟိုအပြောင်းလဲလူဟာမျိုးဆိုလို့ရှိရင်တော့ကျွန်တော်ဒီမှာကတော့နောက်ပိုင်းမှာဘာသာရေးနဲ့ပတ်သက်တဲ့ပြဿနာတွေဖြစ်ပေါ်တာတော့ဟိုဟာဖူးရနေဖိနှိပ်တာမျိုးတွေကနည်းမှာပေါ့နော်သို့တော်တကယ်တဲ့အဲ့လိုဟာမျိုးတွေကဒီဟိုဟန်ပြသွားကြတာမျိုးဖြစ်ပြီးတော့နိုင်ငံကြီးကအတုံးချတာမျိုးဆိုလို့ရှိရင်ကတိုင်းပြည်တော်ကပုံကြီးပြဿနာတွေဖြစ်လာနိုင်ရှိသေးတယ်အဲ့တော့ဟိုဟာဒါဘူးဖိနှိပ်နေမှာကတော့ဒီထေထားတဲ့ကိစ္စကတော့ကျွန်တော်လည်းစိတ်ကူတဲ့ကိစ္စတကဘာလို့ကလည်းစိတ်ပူမှာပဲအဲကျွန်တော်ဒီပြည်ရင်းထဲမှာရှိပြည်သူတွေအများစုကလည်းပုံပြီးစိတ်ပူကြပါရေကောက်ပွဲလည်းနီးလာပြီဒါလည်းဟိုဖြစ်နေဖြစ်တာရှိတဲ့ပုံစံမျိုးဖြစ်နေတော့ဟိုဒါမျိုးပြည်ခိုင်နဲ့ပတ်သက်ပြီးတော့ကျွန်တော်တို့ဝိုင်းပြီးတော့ကောက်ပွဲဆောက်ချဖို့လိုသေးတယ်ဆိုတဲ့ဟာကိုအလန်းပေးလိုက်တဲ့ပုံစံမျိုးပါပဲပြီးတဲ့ခါကျအစိုးရရဲ့ဒီရန်ရီယာဖြစ်တဲ့တာသနာ့ဝန်ကြီးဌာနတာသနာ့ဝန်ကြီးဌာနကဖြစ်တဲ့ကဒီတာသနာအားလုံးအတွက်လှုပ်လှုပ်တဲ့ဝန်ကြီးဌာနဖြစ်ရမယ်ဆိုတာသူကဒီတဘာသာလေးကိုပို့ပြီး favor ပေးတဲ့ပုံစံမျိုးပေါ့နော်ပို့ပြီးအလေးပေးတဲ့ပုံစံမျိုးတွေလည်းတွေ့ရတယ်ဟိုအစိုးရရန်နေရနေပြီးတွန်းပို့နေတဲ့ပုံစံမျိုးပေါ့အဲ့တခုတွေကိုလည်းသူတွေကအစိုးရနေပြီး favor ပေးတယ်ပေါ့နော်ဟိုပြီးတဲ့ခါကျတော့အဲ့ဘာသာမဟုတ်နေတဲ့တခြားဘာသာတွေကျတော့ဒီပို့ပြီးခက်ခဲအောင်လုပ်တယ်ဆိုတဲ့ပုံစံမျိုးတွေကဒါတော့သူကပြဿနာတွေလက်ရှိဖြစ်နေတဲ့ပြဿနာတွေပါဒါမျိုးပြဿနာတွေလည်းကျွန်တော်အစိုးရတွေကျွန်တော်ဟိုပြောပြတယ်တွေ့တဲ့ခါကျတော့ပြောပြတယ်ဒီဟိုဝိုင်းလုကောက်နေတဲ့ခါကျမှပြောပြတယ်သူတို့အခုဒီဘာမှပြောင်းလဲလာမရှိသေးပါဘူ
းအမေရိကန်တို့ထုတ်ပြန်တဲ့ဘာသာရေးလွတ်လပ်မှုဆိုင်ရာအစီရင်ခံစာထဲမှာဒီလိုလူသားရိုက်ရဲ့အခြေခံလူခွေးရေးတွေကိုချိုးဖောက်နေတဲ့နိုင်ငံတွေအဖွဲ့အစည်းတွေကိုသူတို့လုံရက်အတွက်အတာဝန်ခံအောင်အမေရိကန်အနေနဲ့ဆက်လက်ဆောင်ရွက်သွားမယ်လို့ဒီဇင်ဘာလ18ရက်နေ့နေဆွဲနဲ့ထုတ်ပြန်ချက်မှာဖော်ပြပါတယ်ရိုဟင်ဂျာမွတ်စလင်တွေအပါအဝင်ဘာသာရေးအရာလူမျိုးရေးအရာလူနည်းစုတွေပေါ်မှာဆိုးဝါးတဲ့လူခွေးချိုးဖောက်မှုတွေရှိတယ်ဆိုပြီးမြန်မာအစိုးရစစ်တပ်ခေါင်းဆောင်၄ယောက်ကိုလည်းမကြသေးခင်ကမှအမေရိကန်ဘက်ကတန်ခတ်အရေးယူခဲ့တာကိုလည်းအဲ့ဒီဘာသာရေးလွတ်လပ်ခွင့်ဆိုင်ရာအစီရင်ခံစာထဲမှာဥပမာပေးဖော်ပြထားပါတယ်ရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုလက်မခံတဲ့မြန်မာနိုင်ငံဘက်ကတော့မြန်မာနိုင်ငံမှာဘာသာရေးလွတ်လပ်ခွင့်မရှိပါဘူးဆိုတဲ့ဆွဆွဲချက်တွေကိုတောက်လျှောက်ပေးချထားပါတယ်ရှင်
VOA မြန်မာပိုင်းရဲ့ထုတ်လွှင့်ချက်တွေကို smartphone တွေပေါ်ကနေနားဆင်နိုင်ဖို့ VOA Burmese app ကို download လုပ်ရယူနိုင်ပါတယ်။ Android စနစ်သုံးဖုန်းတွေရော iOS စနစ်သုံးဖုန်းတွေအတွက်ပါ VOA Burmese app ရှိပါတယ်။ Android အတွက်ဆိုရင် Google Play App Store မှာ VOA Burmese လို့ရှာပြီး download လုပ်နိုင်တယ်လို့ iPhone တွေအတွက်လည်း Apple App Store မှာ download လုပ်နိုင်ပါတယ်။ VOA Burmese app မှာ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကိုထုတ်လွှင့်နေချိန်မှာတိုက်ရိုက်နားထောင်လို့ရတယ်လို့သတင်းဆောင်ပါတွေအပတ်စဉ်အစီအစဉ်တွေကိုလည်းအစဉ်ပြေတဲ့အချိန်မှာနားဆင်နိုင်ပါတယ်။ VOA Burmese app နဲ့ပတ်သက်လို့ပိုကောင်းအောင်အကြံပြုချင်တဲ့ဆိုရင်လည်း burmese@voanews.com ကိုအီးမေးလ်ရေးသားပေးပို့နိုင်ပါတယ
်။ VOA မြန်မာပိုင်းရဲ့စနေညချမ်းမြန်မာဘာသာအစီအစဉ်တွေကိုနားဆင်နေရတာဖြစ်ပါတယ်ရှင်။VOA ကနေခုထုတ်လင်းပေးနေတဲ့ Radio Season တွေကိုထုတ်လင်းနေချိန်နဲ့တပြိုင်နက်တည်း VOA ရဲ့ website စာမျက်နှာဖြစ်တဲ့ burmese.voanews.com နဲ့အတူ VOA မြန်မာပိုင်းရဲ့ Facebook လူမှုကွန်ရက်စာမျက်နှာမှာလည်းအချိန်နဲ့တပြိုင်နီနားဆင်နိုင်ကြပါရှင်။အခုဆက်ပြီးတော့ VOA မြန်မာပိုင်းရဲ့စနေညချမ်းအပတ်စဉ်ကဏ္ဍတွေတဲ့ကဒို့အတန်အစီအစဉ်ကိုတင်ဆက်ပေးကြပါတယ်။မြန်မာနိုင်ငံတိုင်းရင်းသားဒေသတွေကစိတ်ဝင်စားစရာဖြစ်ပျက်တွေကို Frontier မြန်မာကနေတင်ဆက်ပေးနေတဲ့ဒို့အတန်အစီအစဉ်ကိုနားဆင်ကြရအောင်ပါရှင်။
မင်္ဂလာပါရှင်ဒို့အတန်ပတ်စင် podcast အစီအစဉ်ကနေကြိုဆိုလိုက်ပါတယ်ကျမကတော့ဇာနီပါနိုင်ငံတကာကအကူအညီတွေညှောနှဲလာတာနဲ့အမျှကချင်ပြည်နယ်အတွင်းတိုက်ပွဲတွေကြောင့်ထပ်ပြေးတိမ်းရှောင်လာရတဲ့စစ်ပေးရှောင်တွေက သူတို့ရဲ့စာဝင်တွေအတွက်ရရန်နေရာမှာအလောက်ကန်ရရှိဖို့ရှာဖွေနေရပါတယ်။ဒီတစ်ပတ်မှာတော့ Mainfront Media ဖြစ်တဲ့မြကြီးနာသတင်းချန်နယ်နဲ့ဒို့အတန်တို့ဟာသူတို့ရဲ့မိသားစုဝင်တွေနဲ့ကလေးငယ်တွေရဲ့အနာဂတ်ကိုမျှော်လင့်ချက်ပေးနိုင်မှုအတွက်လုပ်ငန်းခွင်အတွင်းလိမ်မိုင်းဆိုင်ရာနဲ့လူမျိုးရေးခွဲခြားဆက်ဆံခြင်းတွေကိုကြံ့ကြံ့ခံရင်ဆိုင်နေရတဲ့စစ်ပေးဆောင်မျိုးသမီးနှစ်ဦးနဲ့စကားပြောခဲ့ပါတယ်။ဒီဆောင်မကိုမြကြီးနာသတင်းချန်နယ်ကသတင်းတောက်အက်စတာအန်နဲ့မြို့မြမြတ်ပန်တို့ကရေးသားထားပြီးအက်စတာကဆက်လက်တင်ဆက်ပေးသွားမှာဖြစ်ပါတယ
်။အသက်48နှစ်အရွယ်ရှိတဲ့ဒေါ်ဟောင်းစေးကအသက်အရွယ်နဲ့မလိုက်အောင်ပရေသွတ်နယ်ပြီးပါမုံမုံနဲ့မျက်ကွင်းများခြိုက်ဝင်နေပါတယ်။သူမကကြောက်ရှာရင်ထိခိုက်မိရာကနေနာတာရှည်နာမကျန်းဖြစ်နေတဲ့ခင်ပွန်းတေနဲ့ကလေးတွေကိုဦးဆောင်ကရှာဖွေကြွေးမွေးနေရတဲ့ဝန်ထုပ်ဝန်ပွဲတွေကြောင့်ဒီလိုပုံစံပေါက်နေဟန်တူပါတယ်။သူမဟာ2017ခုနှစ်တဖန်ပြန်လည်ဖြစ်ပွားခဲ့တဲ့တမတော်နဲ့ကဲအေရိုးရဲ့တိုက်ပွဲတွေကြောင့်ဖကတ်မျိုးနေကနေထွက်ပြေးတိန်းဆောင်ရလို့လည်းဖြစ်ပါတယ်။အဲ့ဒီအချိန်လေးကမချနာမျိုးမှာဖွင့်လှစ်ထားတဲ့ KBC စစ်ဆောင်စခန်းကိုရောက်ရှိနေတာလည်းဖြစ်ပါတယ်။ဒါပေမဲ့သူမအတွက်အလုပ်လုပ်ကင်ရှာဖွေရမှာအလိုအမြင်ခက်ခဲခဲ့ပါတယ်
။ဖိုင်ခွန်ဖိုင်ရအစ်တမောင်အထင်မလွန်ပါအ
ဲတချို့ကြတော့ဒီစစ်ဆောင်နေဆိုပြီးတော့ဒီပတ်စံကိုဒီပေးချင်တယ်လို့ပြီးရမျိုးလည်းရှိရဲ့အဲဒီအလုတ်သဲမှာဆိုရင်လည်းအဲကျမတို့စစ်ဆောင်နေရောက်လာပြီဆိုတော့ရှေ့အလေးကြီးမှဆရာရှိရာမျိုးတွေအဲပြီးရင်တခြားသူတွေတိတ်မလုတ်ချင်တဲ့ဟာမျိုးတွေပဲလုပ်ရတော့ပေါ့
စစ်ပေးဆောင်များစုကတော့သူတို့နဲ့မရင်းနှီးတဲ့နေရာတွေမှာအလုတ်အကန်တက်ရှာဖွေဖို့အရေးအချင်းမရှိကြပါဘူးအစတုန်းကတော့ဒေါ်ဟောင်းစေးတို့မိသားစုကမွေကင်းစားကလေးငယ်ကိုစောင့်ရှောက်ရတာကြောင့်အလူရှင်အဖွဲ့အစည်းကပေးတဲ့အစားအသောက်တွေကိုမိခိုခဲ့ရပါသေးတယ်ဒါကအလုတ်မဖြစ်ပါဘူးကလေးငယ်အရွယ်ရောက်လာချိန်မှာတော့ဘယ်အလုပ်ကိုမဆိုလောက်ကင်ဖို့ဆုံးဖြတ်လိုက်ပါတယ်။နောက်ဆုံးမှာတော့ဆောက်လုပ်ရေးကုမ္ပဏီတစ်ခုမှနေစာအလုပ်သမားအဖြစ်တနည်း 4,000 ကျပ်နဲ့အလုပ်ဝင်လုပ်ခဲ့ပါတယ်။ဒီပမာဏကအစိုးရတရားဝင်သတ်မှတ်ပေးထားတဲ့အနှိမ့်ဆုံးလောက်ခလာစာထက်800ကျပ်ပိုနေပါတယ်။ပြန်လုပ်ငန်းခွင်အတွင်းအမျိုးသားတွေနဲ့လုပ်ငန်းဆိုင်ရာတွေကိုရင်ပောင်တန်းအလုပ်လောက်ကင်ရပေမဲ့ရရှိတဲ့လောက်ခလာစာချင်းကအစပိုင်းမှာမတူညီဘူးလို့သူမကဆိုပါတယ်။ဒါပေမဲ့နောက်ပိုင်းမှာတော့သူမကအလုပ်ကိုကြိုးကြိုးစားစားလောက်ကင်ခဲ့တာကြောင့်နောက်ဆုံးမှာအလုပ်သမားခေါင်းဆောင်ရဲ့ယုံကြည်မှုကိုရရှိခဲ့ပါတယ်။ကြားမအပေါ်အခြေခံပြီးလောက်အားခကွာခြားမှုကိုတောင်းဆိုနိုင်ခဲ့တာကြောင့်တန်းတူအခွင့်အရေးရရှိလာပါတယ်
။ဘောပြန်နောက်လောက်အချင်းရေးပိုင်းမှာကျူမယ်။
လုံးမှာဆိုရင်လည်းအန်တီကအားလုံးကိုဆောင်ပြီးလုပ်ရတယ်ဒီကြွေဆေးတုတ်တာတွေတန်ရှင်ရေးတွေဆိုရင်လည်းပြန်နဲ့တွဲပြီးလုပ်ရတာပေါ့အဲ့လိုလုပ်ပြီးတော့သူတို့အဆင်ပြေရင်ပြေတယ်လို့အန်တီကိုမှုတ်ဖို့ရေးပြေဒါပေမဲ့အန်တီတို့မိသားစုမှာအန်တီအမျိုးသားဟိုအားကိုးလို့မရတဲ့အခြေအနေဆိုတော့လေဒီကလေးတွေအတွက်လိုအပ်တဲ့အိမ်သွင်းပြိဘောကတွေပါရည်ဆိုရင်လည်းအန်တီကဒီအလောက်ကပြင်သူပြင်ဆိုင်နဲ့ဟိုမှုတ်ဖို့အစားလဲယူမယ်ပြောတော့သူတို့ကဖြည့်ဆည်းပြီးပါတယ်အန်တီကို
နှစ်ဖက်သက်ဖက်တွေအကြာ19နှစ်အကြာပြစ်ခတ်ရေးဆေးမှုလက်မှတ်ရေးထူပြီးနောက်ပိုင်း2017ခုနှစ်မှပြန်လည်ဖြစ်ပွားလာတဲ့မြမတမတော်နဲ့ KNA တို့အကြာတိုက်ပွဲတွေကြောင့်ထောင်ပေါင်းတောင်ပေါင်းများစွာရောပြည်သူတွေဟာမိမိတို့ရဲ့နေရက်ကိုဆုံးခွာထွက်ပြေးရပါတယ်ပဏိပခတွေကလွန်ခဲ့တဲ့တနစ်ခွဲလောက်မှာတော့ရက်ဆေးလို့နှီးပါဖြစ်ခဲ့ပါသေးတယ်။ဒါပေမဲ့လေလူဥယျာဉ်တသိန်းကျော်လောက်ကစစ်ပေးဆောင်စခန်းတွေမှာတန်ရှိနေဆဲဖြစ်ပြီးနေရက်ကိုမပြောင်းနိုင်သေးပါဘူး။အချိန်ကြာလာတဲ့အမြနိုင်ငံတကာအလူရှင်တွေရဲ့ထောက်ပံ့မှုရော့နေသွားတဲ့အခါမှာစစ်ပေးဆောင်မိသားစုတွေကနေစဉ်ဝငွေမရှိဘဲမရက်တည်နိုင်တော့ပါဘူး။အဲ့ဒါလို့အခြေအနေမျိုးမှာဟောင်းဆေးတို့လိုအမျိုးသမီးတွေဟာမိသားစုတွေရက်တည်နိုင်ဖို့အတွက်နေစာအလုပ်သမားတွေအဖြစ်အလုပ်လုပ်ကြရပါတယ်။နေစာအလုပ်သမားဖြစ်တဲ့အတွက်အလုပ်ရှိတဲ့နေ့တွေမှာဆိုရင်တော့တို့တို့အတွက်ဝင်ငွေမရှိပါဘူးဒီလိုအချိန်မှာပဲစစ်ပေးဆောင်တွေကိုအကူအညီပေးနေတဲ့အစိုးရမဟုတ်တဲ့အဖွဲ့အစည်းတွေလည်းချင်းပြည်နယ်မှာရှိပါတယ်အဲ့ဒီအထဲမှာမှအမျိုးသမီးရေးရလှှရှားနေတဲ့ထွေချန်တာဖွံ့ဖြိုးရေးဖောင်ဒေးရှင်းအဖွဲ့လည်းအပါဝင်ပါပဲမြစ်ချနာမြို့မှာခြေဆိုင်တဲ့သူတို့အဖွဲ့အစည်းဟာမြို့သမီးတွေအတွက်အသက်မွေးဝမ်းကြောင်းတင်ဒန်းတွေပေးတယ်လို့စီးပွားရေးလုပ်ငန်းတွေလုပ်ကင်ဖို့အတွက်ရင်းနှီးမှတည်ငွေတွေကိုလည်းထောက်ပံ့ပေးတာတွေလည်းရှိပါတယ်ဒါပြန်မျိုးသမီးတွေအတွက်အလုပ်အကင်တွေကိုညင်ရှာဖွေပေးနေတာတွေလည်းရှိပါတယ
်တက်ကအခက်ခဲဆိုရင်အဲဘာလို့ရှိမလဲဆိုရင်အဲသူတို့ကိုပံ့ပိုးပေးတဲ့အထင်မှာအဲတချို့ကအဲဒီမပုံတင်မရှိတဲ့ဟာမျိုးတွေဆိုရင်ကျမတို့အတွက်ဟိုနည်းနည်းလေးတော့မဟုတ်ဘူးပေါ့နော်အခက်ခဲများကြီးရှိတယ်ကျမတို့ရဲ့ဒီအဲကိုကြီးရဲ့အလူရှင်လို့ပြောရမယ့်ဒူနာဖက်စီကြတော့ဟိုအချက်လက်ဆိုရဲ့အပိုင်းချင်းမှာဒီ NRC မှာပုံတင် ဒီလိုမျိုးပေါ့နော်ပြင်မိသားစုဟိုအရေအတွက်ဘယ်လောက်ရှိရဲ့ဒီလိုရှိရအမျိုးသမီးကအခုလည်းလက်ဆင်မှာသူကအလုပ်လည်းနေလားမဟုတ်ဆိုမှလားဒါတွေကိုကျမတို့ကအချက်လက်တေးဆိုအောင်ဟိုယူရဲ့အချိန်မှာမတုံတင်တစ်ခုကမရှိဘူးမရဘူးပျောက်သွားတယ်ဆိုတဲ့အချက်တော်တော်လေးအဖြစ်ချင်းရှိပါတယ်အဲ့ဒါကြတော့
ထွေကျန်တဲ့ဖွံ့ဖြိုးရေးဖောင်ဒေးရှင်းရဲ့မန်နေဂျာဒေါ်လူအောင်ကပြောပြတာဖြစ်ပါတယ်စစ်ပေးဆောင်အမျိုးသမီးတွေစီမှာမပုံတင်ကတ်တွေမရှိတာဟာသူတို့ကိုအလို့အကန့်ရှာဖွေဖို့အတွက်ကူညီပေးနေတဲ့နေရာမှာစင်ခုံမှုဖြစ်သေးလို့ဒေါ်လူအောင်ကဆိုပါတယ်အဖွဲ့အစည်းအနေနဲ့မြို့ပေါ်မှာရှိတဲ့စစ်ပေးဆောင်အမျိုးသမီးတရားနှစ်ဆယ်အတွက်အလို့အကန့်တွေရှာဖွေပေးခဲ့ပြီဖြစ်ပြီး
go piang shui po, yung ji check in mini re lo so bari. The Katia Niza lo had the bama don yet da core attain to le shira jang, lo la me pika wung wim shi and near to le shire lo, at the lace the chowne a yue do ka anga angi swa yin puin bari.
ကျန်းကျင်ကိုဖမ်းခြင်းလေကခြင်းလေကျမတို့များတွေလို့ဘောနော်စာတလုံးမမတက်တဲ့ခါကျတော့အဖွဲ့စည်းတွေလာပြီးတင်တန်းပေးရရရရှိတယ်ဒါပေမဲ့မတက်နိုင်ဘူးဗောနေစာအလုပ်ပဲလုပ်တတ်ပါတယ်အလုပ်ရှင်များအစဉ်ပြေတဲ့အချိန်ခေါ်ယူတဲ့နေစာအလုပ်ကိုအကူနေရတာကြောင့်စခန်းအတွင်းလူမှုရေးကိစ္စတွေမှာလိဟင်းမှုတွေရှိတဲ့အတွက်လဲပတ်ဝန်းကျင်ကညွန်ညင်တာခံရကြောင်းတော့ဟောင်းစေးကညွန်ညင်စွာပြောပြ
ရင်မှုတွေရှိနေပါတယ်။သူမရဲ့တမီးအကြီးကတော့မိသားစုဝင်ဝင်မတက်နိုင်တာကြောင့်ကြောင်းထွက်လက်ရပါတယ်။
ကျမကလေးနှစ်ယောက်ကစေတံပေါ့သူတို့အတွက်ကျူရှင်ခအကုန်တခါလေးထဲလိုက်ဖို့ကမတက်နိုင်တော့အရစ်ကြထေးရတယ်အရစ်ကြထေးဖို့တောင်မတက်နိုင်လာတော့အင်ကိုဇာရောက်လာရရှိတယ
်ဒေါ်ဟောင်းစီဟာဆစ်ဆောင်စခန်းစကတဲ့ကနေစအလုပ်ကိုခက်ခက်ခဲခဲလုပ်ကင်ကတားသမီးတွေကိုတက်ကတူတက်ရောက်နိုင်တဲ့အထိထောက်ပံ့နိုင်ခဲ့ပါတယ်ဘဝတလျှောက်လုံးခက်ခဲစွာရုန်းကန်ခဲ့ရပေမဲ့လေတားသမီးတွေရဲ့ပညာရေးကိုဖြစ်မြောက်အောင်ဆွမ်းဆောင်ပေးနိုင်တဲ့အတွက်ဝန်တာမြင့်ချောင်းဂုံယူစွာပြောပြပါတယ်သူမရဲ့ရွာကိုပြန်ရောက်မယ်ဆိုရင်ကြက်မွေးမျိုးရေးလုပ်ငန်းနဲ့ပြည်လုံငန်းမှတင်ယူလေးလာခဲ့ရတဲ့အင်းဒီရောင်းတဲ့လုပ်ငန်းနဲ့ကိုပိုင်စီးပွားရေးထူထောင်ခြင်းကြောင်းပြောပြပါတယ
်မွေးမျိုးရေးလည်းရည
်
မွေးမျိုးရဲ့ဒ
ါမွေးမျိုးရဲ့ဤပညာတွေလည်းထိတတ်ချင်ပါရဲ့အဲဒါမှအန်တီတို့လိုအသက်ကြီးရဲ့သူတွေကတင်ယူနိုင်ဦးမလားဘောနော်ပြီးရင်အဲအန်တီအနေနဲ့ဒီစီရင်အင်းပညာကိုလည်းတင်ချင်တယ်ဘာလို့ဆိုစီးပွားရေးလှုပ်လာရင်စီရင်စရာနိုင်ရမယ်လေနော်
သူမဟာပဏိပခဖြစ်ပွားပြီးမြို့နယ်ဝေးလံတဲ့ရွာငယ်မှာထွက်ပြေးတိမ်းရှောင်လာခဲ့ရပေမဲ့လေကြားရောက်လာတဲ့ဘဝအခြေအနေပေါ်မှာမူတည်ပြီးစိတ်သက်ကြမ်းကြမ်းခိုင်ခိုင်ဖြင့်ဦးဆောင်လုပ်ကင်ခဲ့ပါတယ်သူမကေရောထောင်ပေါင်းများစွာရောအလုပ်သမားတွေကလည်းရရနေရမှာအလုပ်လုပ်နေရပါတယ်။ဒါပေမဲ့တော့ဟုံးစေးနဲ့တော့ခွန်အောင်တို့စီမှာတော့အနည်းဆုံးအနာဂတ်အတွက်အိမ်မက်ကိုစီရှိနေပါပြီ
။အခုတင်ဆက်ပေးခဲ့တဲ့အစီအစဉ်ကိုနားဆင်ကြရလို့ကျေးဇူးတင်လို့တိုးတန်ဖွဲ့သားတွေကမျှော်လင့်မိပါတယ်။ဒီအစီအစဉ်ကိုတင်ဆက်ပေးခဲ့တာကတော့မြကြီးနာသတင်းချန်နယ်ကသတင်းတောက်အက်စတာအန်မြို့မြမြပန်ဇာနီနဲ့ဂျရက်တောင်နေလို့ဖြစ်ပါတယ်။အပတ်စဉ်ကျန်တာရင်းနေတိုင်းတင်ဆက်ပေးနေတဲ့တိုးတန်တန်လှန့်အစီအစဉ်ကို Frontier မြန်မာရဲ့ website နဲ့ Facebook စာမျက်နှာတွေအပြင်ဒို့အတန်ရဲ့ Facebook စာမျက်နှာ SoundCloud YouTube iTunes တို့ကနေလည်းဝင်ရောက်နားဆင်နိုင်မှာဖြစ်ပြီးသောတာရှင်တွေရဲ့မြင်တွေကိုလည်းပါဝင်ရေးသားနိုင်ပါတယ်ဒီ season ကိုမြန်မာနိုင်ငံဆိုင်ရာနယ်သာလန်တန်ယုံနဲ့ American တန်ယုံတို့ကပံ့ပိုးကူညီထားပြီး Frontier မြန်မာနဲ့ Foundation Hero တို့ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်နောက်တစ်ပတ်တွင်မှလည်းစောင့်မျှော်နားဆင်ကြဖို့ဖိတ်ခေါ်ချင်ပါတယ်ဒို့အတန် season ကိုနားဆင်ပေးတဲ့အတွက်ကျေးဇူးအထူးတင်ရှိပါတယ်မင်္ဂလာရှိသောနေ့လေးဖြစ်ပါစေရှင်
မြန်မာနိုင်ငံတိုင်းရင်းသားဒေသတွေကစိတ်ဝင်စားစရာဖြစ်ပျက်တွေကိုစူးစီးပြီးတော့တင်ဆက်ပေးခဲ့တဲ့ဒို့အတန်အစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင် VOA ကနေထုတ်လင်းပေးခဲ့တဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်ကြံပေးခြင်းနဲ့ဆိုရင် VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်0239238255လေးကိုဆက်သွင်းနိုင်တယ်လို့ VOA မြန်မာပိုင်းရဲ့အီးမေးလ်လိပ်စာဖြစ်တဲ့ bamis@voanews.com ကိုလည်းစာရေးသားပေးပို့နိုင်ပါတယ်ရှင်။မကြခင်ထုတ်လင်းပေးမဲ့ဒုတိယပိုင်းနိုင်ဘက်မှာတော့စနေညဒဲလီလိုက်ဆွေးနွေးခန်းကိုဆက်လက်ထုတ်လင်းပေးဖို့ရှိတာမို့အောက်မြော်နားဆင်နိုင်ကြပါတယ်ရှင်။
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို၅ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း၆နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းပါတော်ရရှင်များရှင်2019ခုနှစ်ဒီဇင်ဘာလ22ရက်စနေညရဲ့မြန်မာစံတော်ချိန်ည9နာရီခွဲရှိပါပြီဒုတိယပိုင်းနာရီဝက်ကိုတော့လိုင်းဒိုမီတာ19 kHz 15953ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335နဲ့လိုင်းလက်မီတာ190 kHz 1505တို့ကနေည10နာရီထိထုတ်လင်းပေးသွားမှာဖြစ်ပါတယ်ရှင်အခုတော့သောတာရှင်နေစောင့်မျှော်နေကြတဲ့စနေညဓာတ်ရိုက်လေလံအစီအစဉ်တင်ဆက်ပေးဖို့အချိန်ရောက်ပါပြီ။စီစဉ်တင်ဆက်သူကိုအောင်လွင်ဦးနဲ့အတူထုတ်လုပ်သူကိုရန်နိုင်တို့တင်ဆက်ပေးမယ့်စနေညဓာတ်ရိုက်လေလံအစီအစဉ်နားဆင်ကြရအောင်ပါရှင
်။မင်္ဂလာပါခင်ဗျာ။ဒီနေ့ဓာတ်ရိုက်လေလံအစီအစဉ်မှာတော့မကြခင်ကုံဆုံးတော့မယ့်ဒီ2019ခုနှစ်ထဲမြန်မာနိုင်ငံမှာကြုံခဲ့ရတဲ့ပတ်သက်လို့အဓိကဆွေးနွေးသွားမှာပါဒီနေ့ထဲမှာပဲမြန်မာနိုင်ငံကလူ့ခွင့်ရေးပြဿနာတွေကြောင့်နိုင်ငံတကာမှာတရားတော်ကိုရင်ဆိုင်ခဲ့ရတဲ့အထိဖြစ်ခဲ့တယ်လို့ပြည်တွင်းစစ်တွေတကြောပြန်တောက်လောင်တာမျိုးတွေလည်းတွေ့ခဲ့ရပါတယ်ဆိုတော့ဒီမြန်မာနိုင်ငံရဲ့နိုင်ငံရေးလူ့ခွင့်ရေးပြည်တွင်းညီညာရေးအခြေအနေတွေဟာဒီတစ်နှစ်အတွင်းမှာအတက်ကျဘယ်ဘက်ကိုဦးတည်ခဲ့တယ်လဲသင်ခန်းစာယူစီကဘာတွေကြံခဲ့တယ်လဲဆိုတာတွေကိုကျွန်တော်တို့ဆွေးနွေးသွားမှာဖြစ်ပါတယ်ပြည်နိုင်ဆွေးနွေးဖို့အတွက်ပိတ်ခေါ်ထားတဲ့သူနှူးလဲကိုဆိုလေးလမ်းပေါ်မှာရောက်နေပါပြီ။တူကတော့မြန်မာမဟာဗျူဟာနဲ့မူဝါဒလေးလာရေး Institute ISP မြန်မာကဦးအောင်သူငိမ့်မှာနောက်တူကတော့လူခွေလှူရှားမှုအဖွဲ့တစ်ခုဖြစ်တဲ့ညီမချင်းမြန်မာရဲ့ Director ဦးအောင်မျိုးမင်းဖြစ်ပါတယ်။ဆိုတော့ကျွန်တော်တို့အစီအစဉ်ကိုတစ်ခါတည်းပဲဆက်လိုက်ချင်ပါတယ်။ဆိုတော့ဒီနေ့စမ်းမိုက်မှာပဲပေါ့လေဒီရခိုင်လက်နက်ကိုင်အဖွဲ့ AA ကရခိုင်ပြည်နယ်မှာဝင်တိုက်ရာကနေတိုက်ပွဲတွေစခဲ့တာအခုချိန်ထိပါ။နောက်ဒီရခိုင်ပြည်နယ်မှာပဲစခဲ့တဲ့ဒီလူခွေပြဿနာတွေကြောင့် ICJ နိုင်ငံတကာတရားရုံးမှာရှင်းရတဲ့အထိလည်းဖြစ်ခဲ့တာတွေရှိတယ်ဆိုတော့အားလုံးလည်းအသိပါဆိုတော့ဟိုဒီနေရာမှာကျွန်တော်ဦးအောင်သူငယ်ကိုအရင်သုံးသပ်စေချင်ပါတယ်ခင်ဗျာဒီနေ့ထဲမှာဒီမြန်မာနိုင်ငံအနေနဲ့ပေါ့လေကြုံခဲ့ရတာဒီပုံမှာရေဝီကကျွန်တော်တို့ပြန်သုံးသပ်ကြည့်မယ်ဆိုရင်နိုင်ငံရေးလူခွင့်ရေးဒီပြည်တွင်းငြိမ်းချမ်းရေးအပိုင်းတွေမှာအတက်နဲ့အကျရေဝီကပြောမယ်ဆိုရင်ဘယ်ဘက်ကပုံများတယ်လို့များပြောနိုင်မလဲဦးအောင်သူငယ်
ဟုတ်ကဲ့ဟိုကျွန်တော်မြင်လာတော့ဒီအခုလက်ရှိအစိုးရမှာပေါ့နော်ဆိုတော့ကိုင်းမြန်ဝရိယပေါ့အစိုးရဘက်ကဒီကျူဘာအဖွဲ့ကြီးတွေလည်းရှိလိုက်ရှိပါတယ်ဆိုတော့ဒါပေမဲ့လည်းဟိုဒီဖြစ်ကုန်လာတဲ့အခါကြီးဒီကျွန်တော်ရလက်တွေတက်ကြည့်တဲ့အခါကျတော့ဟိုအားမရစရာအခြေအနေတွေလည်းရှိနေတယ်လို့ထင်ပါတယ်ဆိုတော့သူတစ်ချက်တော့အခုကျွန်တော်တို့ဒီဖြစ်ကုန်ပိုင်းပါပေါ့နော်ဆိုတော့သူတစ်ချက်ကျွန်တော်တို့ ICG လို့ခေါ်တဲ့ဟိုနိုင်ငံတကာတရားရုံးမှာထွက်ပြီးတော့ရင်ဆိုင်ရလောက်တဲ့အချိန်ပေါ့နော်ဆိုတော့ကျွန်တော်တို့အခြေအနေတွေကဟိုတံမကောင်းမှုလို့လည်းပြောလို့ရနိုင်ပါတယ်ခင်ဗျာ
โอเคဥောမျိုးမင်းရဲ့သဘောထားကိုခင်ဗျာအခုကျွန်တော်တို့ဒီတစ်နှစ်အတွင်းကိုရေဝီရကျွန်တော်ပြန်သုံးသပ်ကြည့်မယ်ဆိုရင်ဟိုအခြေအနေတွေကဟိုအတက်နဲ့အကျဘယ်ဘက်ပိုင်းကိုပို့ပြီးတော့ဥတည်တယ်လို့များပြောနိုင်မလဲ
ကျွန်တော်ထောက်ကြခြင်းနဲ့ချက်ကတော့လက်နက်ကင်ပြိပခတွေဖြစ်နေတဲ့တိုင်းရင်းသားဒေသတွေမှာဆိုရင်လူခွေကြီးချုပ်ဖောက်မှုအခြေအနေကပုံမှန်ပြီးတော့ဆိုးရွားလာတယ်လို့ပြောချင်ပါတယ်ဒီနေ့ကျွန်တော်တို့တစ်ချင်းဒေသမှာဆိုရင်ကျောပြန်စစ်ပွဲကကျွန်တော်ရှင်းလို့ရှိပါပြီ။ဒါပေမဲ့အခုချိန်ထိဒီစစ်ပွဲကိုမရနိုင်သေးတဲ့အပြင်ဒီ IDP ခေါ်တဲ့ဒီစစ်ကြောင်းစစ်ကြီးဒီကအခုချိန်ထိဒုက္ခသည်ဆာမဆက်လက်နေထိုင်ရသလိုပိတ်ဆို့မှုတွေဖမ်းဆီးမှုတွေကအများကြီးဖြစ်နေပါတယ်။နောက်တစ်ခုကအစ်စ်ဖြစ်သွားလာတဲ့ဒီရခိုင်ဒေသနဲ့ရှမ်းပြည်မြောက်ပိုင်းဒေသမှာဆိုလို့ရှိရင်လက်နက်ပိုင်ပြစ်ခတ်ကြောင့်မို့လို့ကျွန်တော်တို့အရက်သားတွေပိတ်ဆို့မှုကပုံပြီးတော့များပြားလာတယ်ခင်ဗျာ။ဥပမာကျွန်တော်တို့ဒီ2018ဒီလိုင်းလာကြည့်ကျွန်တော်ပြောစားရခင်ဗျာဒီရေဒီအရက်သားပေါင်းကျွန်တော်တို့ဒီဆုံးရက်က98ဦးရှိပါတယ်အခုဆိုရင်ပုံပြီးတော့များပြားလာတယ်အဲ98ဦးထဲမှာဆိုကျွန်တော်52ဦးကတော့တက်မတော်နဲ့တက်ဆိုင်နဲ့ပြစ်စာကြီးကြောင့်ဖြစ်သွားတဲ့ကျွန်တော်တို့ဒါဒီဆုံးမှုကြောင့်ဖြစ်တဲ့ပြောကြမယ်ဆိုရင်ကျွန်တော်တို့ဒီမြန်မာနိုင်ငံပြည်ပကအတွင်းတိုင်းရင်းသားဒေသတွေမှာ ယူခီစီမမှုကိုလည်းများပြားလာပါတယ်။အဲ့ဒီမှာစေဆုံးတဲ့ခြေမှာအမျိုးသမီးနဲ့ကလေးတွေစေဆုံးမှုကကျွန်တော်တို့တော့များနေရဲ့အဖြစ်ကလေးကသိနေစရာဖြစ်တယ်ဆိုပါစေ။
โอเคสรุปดีลูกคุยเคสတွေမှာဟိုတချို့ပေါ့လေအခုဟိုတချို့ကဟိုထောက်ပြရတာမျိုးတွေရှိပါတယ်ဟိုတိုင်ကြားလာတဲ့ကိစ္စမျိုးတွေပုံများလာတယ်နောက်ပြီးတော့အခုဒီရခိုင်ပြည်နယ်မှာဖြစ်တဲ့ကိစ္စတွေမှာဆိုလဲဒီတက်မတော်စုံစမ်းစစ်ဆေးတာမျိုးတွေလို့ပေါ့လေစသဖြင့်အဲ့လိုစုံစမ်းတာတွေအရေးယူဖို့ကြိုးပမ်းလာတာမျိုးတွေရှိတယ်ဆိုပြီးတော့တချို့ကဒါတွေကတိုးတက်မှုသဘောထားအမျိုးဆိုတဲ့သဘောမျိုးနဲ့ပြောကြတာမျိုးတွေရှိတယ်ဆိုတော့ကျွန်တော်တိုးတက်မှုအပိုင်းနေနဲ့အောင်မြင်မှုရတယ်လို့ပြောနိုင်တဲ့အပိုင်းနေနဲ့ဟိုဘာတွေများရှိရလို့ပုံမျိုးမမြင်လဲ
ကျွန်တော်တို့စုစည်းလို့ဆောင်ပါတယ်ဆိုရဲကိစ္စတွေကျွန်တော်တွေ့ရတယ်ဒါကမြန်မာနိုင်ငံလူ့ခွင့်ရေးကော်မရှင်ကလည်းတချို့သောကိစ္စတွေကိုတွားရောက်စုံစမ်းပြီးတော့တက်နိုင်ကလုံဆောင်နေတာဒါကကျွန်တော်တို့အရင်တော့မရှိခဲ့တဲ့ကိစ္စတွေသာလို့ရှိအများကြီးပါဒါပေမဲ့ကျွန်တော်တို့ဒီမှာဖြစ်နေတာစုံစမ်းစစ်ဆေးတွေနဲ့ဒီအရုပ်ထိထိရောက်ရောက်ပြန်လဲအရေးယူနိုင်တဲ့အပိုင်းမှာတော့အားနည်းနေပါတယ်ဒီတော့ရှိခဲ့တဲ့အတိုင်းပဲအဖြစ်ရှိတဲ့သူကအဖြစ်ကနေကင်းလွတ်ပြီးတော့နေနေတဲ့ဒီ culture of impunity ကဥပဒေရှိနေပါတယ်အထူးသဖြင့်ကျူးလွန်တယ်လို့စွပ်စွဲခံရှိတဲ့လူတွေကလက်နက်ကိုင်အဖွဲ့သို့မဟုတ်တမတော်ကလူတွေဖြစ်လို့ရှိရင်ကျွန်တော်တို့ကဒီစုံစမ်းစစ်ဆေးတယ်ဆိုတာပဲကြားရပြီးဘလို့ဖြစ်ပေးရေးရည်လဲဆိုတာကိုဝင်ရောက်ပြီးတော့ပြည်ရှိခွင့်နေကြောင်းရချက်လက်တွေကိုကျွန်တော်တို့ပြည်ရှိခွင့်အပိုင်းမှာအရင်အားနေပါတယ်။ဘာကြောင့်လဲဆိုတော့ဒီတရားစီရင်မှုအပိုင်းမှာဒီအသားတရားစီရင်မှုနဲ့စစ်တပ်ပိုင်းဆိုင်ရာတရားစီရင်မှုနှစ်ခုကွဲပြားနေတဲ့အချက်မှာစစ်တပ်ပိုင်းဆိုင်ရာတရားစီရင်မှုတာမန်ရပ်သားတွေပြည်ရှိမှုကိစ္စကျွန်တော်တို့မရှိပါဘူး။ဘလို့မျိုးရေးယူလဲဆိုတာကိုလည်းကျွန်တော်တို့ဖွင့်လင်းမြင်သာစွာထုတ်ပြန်ပြင်ပြလည်းမရှိတဲ့အတွက်စုံစမ်းစစ်ဆေးရင်းနဲ့ဒီအရေးယူမှုအပိုင်းမှာကျွန်တော်တို့တွေ့ရစီအရဆက်လက်ရှိနေကြပါမယ်။
โอเคสรุปกูอองตุงเนี่ยก็เลยตะคู่เปลี่ยนเมยขึ้นมาเลยเราโหโหเฉินนี่อ้ายะเสียมะโหเฉินนี่မျိုးမဟုတ်တာတော့เราเตียจะไปได้ใบแม้แล้วอ๋อมีหมู่อเนเนี่ยเราပြောมั้ยส่วนเปล่าหลุยัดไหนในหาดิบายแม้มีมั้ยล่ะกูเนี่ย
สรุปดิรู้เค้าเนี่ยโหอสูรภกะโหจูบังหมู่ดิရှိပါတယ်สรุปปีแก่เนี่ย2018โหดีเซมบาร์ก็ซะเลยวะเนาะสรุปตํารวจภกะนี่ပြီးတော့เราดีใจนะนี่เนี่ยงงายกิจสารนี่ลงปุ๊บสรุปကိုလေးလာပြစ်ခတ်ရစေတာတွေလုပ်ပါတယ်ဆိုတော့နောက်တစ်ခါအဲ့တခါလေးလာစက်တန်းဆက်တူးပါတယ်ဆိုတော့ဒါနဲ့ပြောတဲ့ခါကျတော့ဟိုရက်လက်ပြန်ကြည့်တဲ့ခါကျတော့တစ်ဖက်မှာဒီအပြစ်ခတ်တာခုနတစ်ဖက်ပတ်ရစေတာတွေလုပ်တယ်ဒါပေမဲ့ရက်လက်ကမထွက်လာဘူးဆိုတဲ့အခြေအနေတွေ့ပါတယ်ဆိုတော့နောက်တစ်ခါစီးပွားရေးဘက်အပိုင်းမှာပြန်ကြည့်မယ်ဆိုရင်လည်းဆိုတော့အစိုးရဘက်ကအခုဒီပြီးခဲ့တဲ့နှစ်အတွင်းမှာဆိုရင်ကျွန်တော်တို့ဒီနေ့တိုင်းတွေလိုက်ရင်းနှီးမြှုပ်နှံမှု program တွေတော်တော်လုပ်ပါတယ်ဒါဒီလုပ်ပြင်မဲ့လေရလက်ကြကြည့်တဲ့ခါကျတော့ဟိုပြန်ခြုံလိုက်တဲ့ခါတနင်္ဂနွေလို့ရဲ့ဒီစီးပွားရေးရင်းနှီးမြှုပ်နှံမှုတို့ဟို channel စီးပွားရေးတိုးတက်မှုအပိုင်းမှာစိတ်မတွေ့ရတဲ့အနေအထားပေါ့နော်ဆိုတော့အဲ့လိုအနေအထားတော့ကျွန်တော်မြင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ဆိုတော့ဒီလိုထွေထွေဒီတိုးတက်မှုတွေမှာဟိုအားရလောက်เสียမဖြစ်တာကအဓိကဘာကြောင့်လဲဟိုကျွန်တော်တို့ဟိုဟိုဘယ်လိုပြောမလဲဟိုလူကြောင့်လားဟိုစနစ်ကြောင့်လားဘယ်လိုအခြေအနေတွေကအဓိကဓာတ်တွေကိုတွန်းဖို့နေတာလဲ
ခုနကကိုအောင်မျိုးမျိုးထောက်ပြသွားတဲ့အချက်တွေမှာဟိုကျွန်တော်လက်လက်လေးလာမိတဲ့အပိုင်းပေါ့နော်ဆိုတော့တွေ့တာကကျွန်တော်ထင်တဲ့ system failure ပြဟိုပြဿနာကအခုလက်ရှိစနစ်ကိုကဟိုဒီတိုင်းဆက်လုပ်လို့မရဘူးဆိုတဲ့အခြေအနေမျိုးဖြစ်နေလို့ဖြစ်ပါတယ်ဆိုတော့အဲ့တော့တစ်ဖက်သားပြစ်ခတ်ရသေးတဲ့ငြင်းငြင်းရေးလုပ်ဖို့ကြိုးစားတယ်ဒါပေမဲ့ရလက်တွေကပုံပုံရှိုးလာတယ်ပေါ့နော်ဆိုတော့အဲ့ဒီနေရာမှာတော့ကျွန်တော်တို့တခြားတစ်ဖက်ကပြန်ကြည့်ဖြစ်နေလို့ဖြစ်ပါတယ်
โอเคสนุกอ่ะเจ๊ซุบกูเอาမျိုးမျိုးကိုလည်းမေးခြင်းပါလေဆော့ဆော့အလားတူကိုအောင်သူငယ်ကိုမေးတဲ့မေးခွန်းပါပဲဆိုတော့ကျွန်တော်တို့ဒီလိုဟိုဟိုတိုးတက်မှုတွေမှာအားရစရာအခြေအနေတွေမရောက်ရတာအဓိကဟိုစနစ်ကြောင့်လားလူကြောင့်လားဘလို့အခြေအနေတွေကြောင့်အခုလို့ဟိုအားရလောက်စရာဖြစ်မလာရတာလဲ
ကျွန်တော်ကတော့စနစ်ကြောင့်ရောလူကြောင့်ရောဖြစ်တယ်လို့ထောက်ပြခြင်းပါလေစနစ်ကကျွန်တော်ဒီမှာတရားစီရင်စနစ်နဲ့ဒီ TI မနယ်လက်လက်မှုအပိုင်းမှာအားနည်းနေတယ်ကျွန်တော်တို့ဒီလိုမျိုးအခုဖြစ်ပျက်နေတဲ့ကိစ္စတွေမှာကြည့်လို့ဆိုရှင်ဒီပီတိုရီယာလိုမျိုးကိစ္စမျိုးမှာတရားစီရင်မနယ်ရဲ့အားနည်းချက်ဒါတွေကျွန်တော်ဖြစ်တာကျွန်တော်တွေ့ရတယ်ဒါကစနစ်ကြောင့်ပါနောက်ထပ်စနစ်တစ်ခုရဲ့မှာကျွန်တော်တို့ဒီ every leg စာမှုတွေဖြစ်နေတာငွေများတရားနိုင်ငံတွေငွေနဲ့တရားရှုံးပုံစံမျိုးဖြစ်နေတဲ့စနစ်ကြီးကိုကျွန်တော်တို့ဟိုတိုးလန့်ဖြည့်ဖြည့်ဖို့အတွက်အခုချိန်ထိအခက်အခဲရှိနေတဲ့အချက်ဖြစ်ပါတယ်ဘယ်သူကလူကြောက်လဲဖြစ်နေမှာသူကြည့်လက်လက်ကိုတိုင်ရတဲ့လူတွေအနေနဲ့လက်လက်ရှိရင်ကြိုက်တယ်လို့လူရပါတယ်ဆိုရဲ စိတ်ထားမျိုးရှိနေတဲ့လူခွေချိုးပေါက်မှုကိုဘယူစိတ်เสียမလို့ငါတို့အာဏာနဲ့ငါတို့လုံးဆောင်လို့ရတယ်ဆိုတော့လူခွေလေးစားမှုတွေချက်ွက်တဲ့စိတ်ထားတွေရှိနေတဲ့ဒီလူကနေဖြစ်နေတဲ့အရာမျိုးလည်းဖြစ်ပါတယ်။ဒါကြောင့်လည်းဆိုတော့ကျွန်တော်တို့တရားစီရင်မှုအားနည်းစီမှာတရားရေးကိုဘယ်သူမှဂရုမစိုက်တော့ပါဘူး။ဂရုမစိုက်တဲ့အခါမှာတရားဥပဒေနဲ့အရေးယူမှုရှိတဲ့အခါမှာလူခွေကျူးလွန်မှုတွေအခွင့်အလမ်းပုံပုံပြီးများပြားတဲ့သူတွေကပုံပုံပြီးတော့နေရဲစေရဲဖြစ်လာတယ်။ငါတို့လုပ်တယ်ဘယ်သူမှအရေးယူမှုဆိုတဲ့အရာဖြစ်တဲ့အတွက်လူခွေချုပ်ဖို့လိုင်စင်ထုတ်ပြီးတယ်လို့ဖြစ်တဲ့အခါမှာသူတို့ရဲ့စိတ်ထားတွေကလူခွေချုပ်ဖို့ကတမန်ကရှန်ကနောက်တစ်ခါဘာမှမချူးဆန်းတယ်လို့ငါတို့လည်းဘယ်သူမှအရေးမှမဟုတ်ဘူးဆိုတော့အကျောက်တရားလူခွေချုပ်ဖို့ကြောင့်အရေးမှုမရှိတဲ့အပေါ်မှာဘာမှသူတို့စိတ်ရည်ရမရှိတဲ့အတွက်ကြောင့်မလို့လူချုပ်ဖို့မှုလည်းများပြားလာတယ်ဆိုတော့လူရောလူရောအားနည်းချင်လို့ထောက်ပြချင
်။ဟုတ်ကဲ့ကောမျိုးမင်းဆွေးနွေးတာကျေးဇူးပါ။ဆိုတော့ကျွန်တော်ဆွေးနွေးပွဲဟိုပါကိုယ်တိုင်ပါဝင်ဆွေးနွေးဖို့အတွက်ဆက်သွယ်ထားတဲ့ပုဂ္ဂိုလ်တူလေးလေးလည်းမှမှာရှိနေပါတယ်။ဦးချင်းမြင့်ဖြစ်ပါတယ်။ဦးချင်းမြင့်သဘောထားဆွေးနွေးလို့ရပါတယ်ခင်ဗျာ
။ဟုတ်ကဲ့ဆရာ။ကျွန်တော်တို့ဒီ2019အတွက်တော့လေသင်ခန်းစာယူเสียကျွန်တော်တို့ဒီကျွန်တော်တို့မြန်မာပြည်ပြည်သူလူထုအတွက်တော့သင်ခန်းစာယူเสียတွေရှိတယ်လို့ထင်ပါတယ်ခင်ဗျာ။အဲကြောင့်လဲဆိုတော့ကျွန်တော်တို့အခုလိုမြန်မာပြည်ဟိုကျွန်တော်တို့ဒီအပြည်ဆိုင်ရာခုံရုံးကိုကျွန်တော်တို့ဆွဆွကျက်နဲ့ကျွန်တော်တို့ဟိုသွားပြီးဖြည့်ရှင်းရတဲ့ဟာတွေရှိတယ်။ဒါရီကကျွန်တော်တို့တာမန်ကျွန်တော်တို့လို့ဟိုတာမန်ပြည်သူလူထုတွေအတွက်လေဟိုလကောကတစ်ခါမှလည်းဒီလိုဟိုဒီလိုသုံးနိုင်ရှိတယ်ဆိုတာလည်းကျွန်တော်တို့မသိဘူး။အခုတော့အခြေခံပြည်သူလူထုအစားဒီလိုသိလာတယ်။ဒါကြောင့်မို့လို့ကျွန်တော်တို့ဒီလိုဥပဒေရေးရနဲ့ပတ်သက်ပြီးတော့ဒီလိုသိတဲ့အတွက်ပြည်သူလူထုတာမန်ပြည်သူလူထုအတွက်တော့အကျိုးအမြတ်ရှိတယ်လို့ထင်ပါတယ်ခင်ဗျာ။ကျွန်တော်တို့မြန်မာဟိုစစ်တပ်ဒီတော့လေဆင်ရကျဲလို့မရဘူးဆိုတာကျွန်တော်တို့ဆင်ញင်ဖို့ကောင်းတယ်လို့ထင်ပါတယ်ကျွန်တော်တို့လက်ရှိအစိုးရအတွက်လည်းအနေဒီအစိုးရအတွက်လည်းထပ်ပြီးတော့ကျွန်တော်တို့ကြိုးပမ်းစရာတွေလုံမန်းစရာတွေအများကြီးရှိသေးတယ်လို့ဟိုကျွန်တော်တို့ထင်ရပါတယ်ခင်ဗျာအဲ့ဒါကြောင့်ကျွန်တော်တို့ဟိုဆင်ခန်းစာယူစရာတွေအများကြီးရှိတယ်လို့ထင်ပါတယ်ကောင်းပါတယ်ခင်ဗျာ
ဟုတ်ကဲ့ဦးချင်းမြင့်ဆွေးနွေးတာကျေးဇူးပါဆိုတော့ကိုပင်နယ်ဆွေးနွေးမဲ့ပုဂ္ဂိုလ်တွေကိုပဲဦးချင်းမြင့်ဟိုဆွေးနွေးသွားတဲ့အပိုင်းလေးကိုကျွန်တော်ထပ်ဆင်ပြီးဆွေးနွေးစေချင်ပါတယ်အဓိကကတော့ကျွန်တော်တို့ဒီပြီးခဲ့တဲ့ဒီကုံတော့မဲ့ဒီ2019ထဲမှာကျင်းပတဲ့ကိစ္စတွေအထူးသဖြင့်ဒီ ICJ လို့နေရာမျိုးထိမြန်မာနိုင်ငံရောက်ပြီးတော့တက်ရှင်ရတဲ့ကိစ္စမျိုးတွေဖြစ်ခဲ့တယ်ဆိုတော့ကျွန်တော်တို့ဒီလိုအခြေအနေတွေကနေပြီးတော့ဦးချင်းမြင့်ပြောသွားသလိုပေါ့လေသင်ခန်းစာယူစရာအနေနဲ့ကောင်းလို့ကြည့်မယ်ဆိုရင်ပြီးခဲ့တဲ့နေ့ထဲမှာဒီကိစ္စတစ်ခုလည်းမဟုတ်ဘူးပေါ့လေနိုင်ငံရေးပြည်တွင်းညီညာရေးလူခွင့်ရေးအပိုင်းတွေမှာကျွန်တော်တို့သင်ခန်းစာယူစရာဘာတွေများရှိမယ်လို့ယူဆလဲကိုယ်တော်ကြီးအရင်ဆွေးနွေးပေးပါဦးခင်ဗျ
ဟုတ်ကဲ့ခုနသင်ခန်းစာယူစရာဆိုရဲအချက်ကတော့ဟုတ်ပါတယ်ဆိုတော့ဒါပေမဲ့ကျွန်တော်မြင်တာကဟိုရက်လက်ထက်မှုအပိုင်းမှာပို့ပြီးတော့ဟိုကြည့်ဖို့လိုတယ်လို့ထင်တယ်ခင်ဗျအဲ့တော့အစိုးရတစ်ခုလုပ်တဲ့ဆိုတဲ့အခါမှာကျွန်တော်တို့ကဟို performance ကိုခေါ်တဲ့သူ့ရဲ့စောင့်ဆောင်မှုကိုလည်းကြောကြည့်ရပါဘောနော်တစ်ဖက်ကဟိုလုပ်ကြတော့လုပ်နေတယ်ဗာရက်လက်မှမထွက်ဘူးဆိုလို့ရှိရင်ဒါပြဿနာရှိပါတယ်ဆိုတော့နောက်တစ်ခုကကျတော့ကျွန်တော်တို့ဒီအစိုးရတစ်ခုရဲ့ဒီရကျဆွေးနွေးမှာကျွန်တော်တို့ခေါ်တာတော့ဒီ public goods ပေါ့ဗျာဆိုလိုတာကဒီအစိုးရကပြည်သူတွေရဲ့ကျွန်တော်တို့ကောင်းကျိုးချမ်းသာကိုဘယ်လောက်စွမ်းဆောင်နိုင်ကြလဲဆိုတဲ့အပိုင်းပါဆိုတော့အဲ့တော့အဲ့ဒီအပိုင်းကိုကြည့်တဲ့အခါကျတော့ကျွန်တော်ထင်တာကပေါ့နော်ဆိုတော့ခုနပြောသလိုသင်္ကန်းစာကြီးပဲ perfect ယူနေလို့တော့မရဘူးရက်လက်တွေလည်းထွက်ဖို့လိုတယ်လို့ထင်ပါတယ်
ဟုတ်ကဲ့ဆိုတော့ကိုအောင်သူကြီးဆိုလိုတာဒီအစိုးရအနေနဲ့ဒီဟိုတိုးတက်ဖို့အတွက်ကိုနိုင်ငံရေးစံနာလည်းရှိတယ်ဒါပေမဲ့ဟိုဖြစ်မလာတဲ့အပိုင်းတွေကလည်းတပြိုင်တည်းထဲမှာရှိနေတယ်ဆိုတော့ဒီနေရာမှာအတိကဟိုအားနေနေတာပိုဘာကြောင့်လဲသူတို့ဟိုမလုပ်ဖို့ကြိုင်ဖို့ဟိုဘယ်လိုပြောလဲ capacity ပေါ့လေစွမ်းဆောင်ရည်အားနေတာလားဘလို့အတိကကိစ္စတွေကြောင့်အခုလို့သူတို့မှနိုင်ငံရေးစံနာရှိရတဲ့အတိုင်းမဖြစ်ရတာလဲကိုအောင်သူကြီ
းဟုတ်ကဲ့ဟိုကျွန်တော်တို့ဒီလိုပါဟိုရွက်ောက်ပွဲဆင်းနေတဲ့အစိုးရကြီးတင်တဲ့ခါကျတော့ကျွန်တော်တို့ရွက်ောက်ပွဲမှာပြည်သူကကြိုက်လို့ရွေးချယ်လိုက်တဲ့အစိုးရပေါ်လာတယ်။ပေါ်လာတဲ့ခါကျတော့သူကဒီအစိုးရတစ်ခုနဲ့တစ်ခုကသူရဲ့ဥတီလောက်ကန်ကြီးလောက်ကန်ကြီးနဲ့ဆန္ဒကျတော့မတူဘူးလို့ထင်တာပေါ့နော်။ဆိုတော့အဲ့လိုဖြစ်တဲ့ခါကျတော့အဲ့တော့အစိုးရကသူတက်တက်လာချင်းစပြောပါတယ်ငင်းကြီးကြီးကိုဥစားပေးလို့မလို့ပြောပါတယ်။ဆိုတော့အဲ့တော့ငင်းကြီးကြီးကတော့ဒီနေ့ပဲချင်းချင်းဆိုင်နေတယ်လေပေါ့။ဆိုအိမ်ကြီးထားမှလည်းကျွန်တော်တို့အားရစရာတော့မရှိဘူး။ဆိုတော့နောက်တစ်ခါကျတော့ကျွန်တော်တို့ဒီပြည်သူလူထုရဲ့နေထိုင်မှုဘဝပေါ့ဗျာ။ဆိုတော့တက်တူးတက်လာအောင်လုပ်မယ်ဆိုတဲ့ဟာလည်းရှိတယ်။အစိုးရဘက်ကဟိုကြိုးစားတာလည်းရှိပါတယ်။ဆိုတော့ဒါပေမဲ့လည်းကျွန်တော်တို့ရက်လက်ပိုင်းတော့ပြန်ကြည့်ရမယ်အနေအထားမျိုးပေါ့နော်။ဆိုတော့ဒါမျိုးရှိတယ်။ဒါပ တခါကျတော့ကျွန်တော်တို့စီမှာရှိတဲ့ကျန်တဲ့လူမှုစီးပွားပြဿနာတွေပါဆိုတော့အဲ့တော့သမ္မတယုံကအနေနဲ့အထူးသဖြင့်တော့ကျွန်တော်တို့ဒီမှုရေးစီးပွားနဲ့ပတ်သက်တဲ့ပြဿနာအတိုင်းအတာကြီးနေပြီပေါ့နော်ဆိုတော့ဒါနဲ့ပတ်သက်ပြီးတော့သမ္မတယုံကနေပြီးတော့အထူးသဖြင့်ကြိုးစားလှုပ်ဆောင်တာလည်းကျွန်တော်တို့တွေ့ပါတယ်အောင်မြင်မှုတွေလည်းတစ်စုံတစ်ရာတွေ့ပါတယ်ဆိုတော့ဒါနဲ့ကျွန်တော်ဆင်းရဲခက်တယ်လို့ရှင်းပါတယ်
โอเคကျေးဇူးပါဆိုတော့ကိုအောင်မျိုးမင်းကိုလည်းဆွေးနွေးစေချင်ပါတယ်ကိုအောင်မျိုးမင်းကတော့အထူးသဖြင့်ဒီလူခွင့်ရေးကိစ္စတွေအာရုံစိုက်တဲ့ပုဂ္ဂိုလ်လည်းဖြစ်တော့ကျွန်တော်လူခွင့်ရေးအပိုင်းကိုပို့ပြီးတော့ဦးစားပေးဟိုဆွေးနွေးစေချင်ပါတယ်ဆိုတော့ကိုအောင်သူငယ်ဆော့ဆော့ပြောသလိုပေါ့လေကျွန်တော်ဒီအစိုးရလက်ထက်မှာဒီအစိုးရအနေနဲ့နိုင်ငံရေးစင်တာလည်းရှိတယ်ဒါပေမဲ့တချို့ဟာတွေကထင်သလောက်ဖြစ်မလာဘူးဆိုတော့ဒီလူခွင့်ရေးကိစ္စတွေနဲ့ပတ်သက်တဲ့အပိုင်းတွေမှာဒီစိတ်ဆန္ဒရှိတဲ့တားနဲ့ထင်သလောက်မဖြစ်ရတာအဓိကအားနည်းချက်ကဘာကြောင့်လဲဗျာ
လူခွေချောပေါင်းမှုတွေကိုကျွန်တော်တို့ဆက်လက်ပြီးတော့ဖြစ်နေရတဲ့အကြောင်းရင်းကတော့ဒီလိုမျိုးအရေးယူမှုမရှိတဲ့အကြောင်းအရာတစ်ခုလို့ကျွန်တော်ပထမဆုံးပြောချင်ပါတယ်။အဲတော့ဒီလူခွေချောပေါက်တဲ့သူတွေကအရင်ကတည်းကကျွန်တော်တိုင်ကြားမှုတွေဖြစ်လာကြ။တိုင်ကြားမှုဒီလိုတိုင်ရင်းလာတယ်။ဒါကဆိုရှယ်မီဒီယာရဲ့ကိစ္စတွေကြောင့်မလို့လူခွေချောပေါက်မှုတွေပို့ပြီးတော့မီဒီယာသိလာကြတယ်။ဒါပေမဲ့တိုင်ကြားရဲ့ယန္တရားအပိုင်းမှာအရေးယူမှုအပိုင်းမှာအားနည်းနေလား။ဒါယန္တရားတွေရဲ့ဟိုရေးရိုက်မှုပါလား။ဒီမှာကျွန်တော်လူခွေကော်မရှင်နဲ့ကျွန်တော်တည်တည်အောင်လူခွေကော်မရှင်ဆိုတာတိုင်ကြားမှုကိုကျွန်တော်တို့လက်ခံမယ်တကဒီအနေနဲ့ပတ်သက်လို့ဒီတိုင်ကြားမှုတွေကိုဥပဒေတိုင်းအရေးယူနိုင်မှုအတွက်သက်ဆိုင်ရာဝန်ကြီးဌာနနဲ့ပူးပေါင်းဆောင်ရွက်မယ်ဆိုတဲ့ကိစ္စမျိုးရှိပါတယ်ဒါပေမဲ့လူခွေကော်မရှင်ကိုနိုင်ကဒီလူခွေနဲ့ပတ်သက်လို့ယက်တီချက်တည်တကမှာလုပ်ပိုင်ခွင့်နေအားနည်းနေတဲ့အချက်ဒါက institution နဲ့ပတ်သက်သောအားနည်းချက်ပေါ့ဒါကတော့ပူးပေါင်းဆောင်ရွက်မှုအပိုင်းမှာတခါလေလူ့စီကော်မရှင်ကဒီကိစ္စနဲ့ပတ်သက်လို့လူ့ခွင့်ရေးရချိုးဖောက်ပါတယ်လို့ပြောတယ်။သက်ဆိုင်ရာဝန်ကြီးဌာနကိုဒီအားနဲ့ပတ်သက်ပြီးအကြောင်းကြားပါတယ်။ဒါပေမဲ့သူတို့ရဲ့အစီအစဉ်တော့မတွေ့ရလို့ဆိုရင်ဝန်ကြီးဌာနတွေကသူတို့ရဲ့တင်ပြချက်တွေလွှဲပြောင်းပေးရတဲ့အချက်တွေအကြောင်းတော့မပြောင်းဘူး။အဲတော့အရေးကြီးလို့ပြောနေဒီအားနဲ့ပတ်သက်လို့အရေးစိုက်ပါတယ်ဆိုရင်အချက်လက်တော့မပြောင်းလာဘူး။အဲဒါဘာဖြစ်လာလဲဆိုရင်ကော်မရှင်ကလူ့ခွင့်ရေးအားနည်းနေတယ်ကော်မရှင်ကလုပ်တဲ့လုပ်ငန်းကိုလည်းသက်ဆိုင်ရာဝန်ကြီးဌာနတွေကအားလုံးအတွက်လက်ကြည့်ကြည့်သားတွေအတွက်လုံဆောင်မှုအတွက်မတို့လည်းတာဝန်ရှိပါတယ်လက်တွေ့ပူးပေါင်းဆောင်ရွက်ပါမယ်ဆိုရဲစိတ်ရင်းစူနာအားနည်းနေတဲ့ဒီဘက်ကကျွန်တော်တို့လူခွေဆက်လက်ချုပ်ပေါက်မှုတွေကိုတားဆီးမယ်လို့ခက်ခဲဖြစ်ပါနောက်ထပ်တစ်ခုကတော့ကျွန်တော်တို့ပြောတဲ့အခါမှာဒီလူရဲ့အသည့်စိတ်ပြတ်အပိုင်းပေါ့နော်ဒီလူခွေဆိုတာကအရင်ချေပြတ်ပါတယ်အဲ့တော့လူခွေဆိုတာကဒီလိုမျိုးကုပ္ပုကူလူယုံကြည်တဲ့ကိုယုံကြည်တဲ့အတိုင်းကျိုးတာမကပဲနဲ့လူခွေဆိုရဲအတိတ်တွေလူခွေဆိုစဉ္ကျင်စဉ္ကျင်တွေဒီပြည်ချာလေးလာဖို့အတွက်ကျွန်တော်တို့ဒီပြည်ချာသိထားမှဒီလူခွေကိစ္စလုပ်နိုင်ပါလားဒါပေမဲ့အခုချိန်ထိကျွန်တော်တို့ဒီကျောင်းနေကျွန်တော်တို့ဒီလူစင်မဲကျောင်းနေမှာလူခွေအောက်ဒီပြည်ချာသိချာတာမရှိခဲ့ဘူးတက်ဖို့ရောက်တော့မှပဲဥပဒေစဉ်းစားမှအခုမှစတဝဝနဲ့စတင်ကြတာရှိတယ်အခုဒီလူခွေချိုးဖောက်မှုအများဆုံးဖြစ်နေတဲ့ရက်ကွက်တွေ CIA ဌာနတွေစက်မတော်တွေဈားထဲမှာလူခွေနဲ့ပတ်သက်လို့အသိပညာပံ့ပိုးပို့ချသောအကြောင်းအရာတွေအားနည်းအတွက်လူခွေချိုးဖောက်မှုကိုလူခွေချိုးဖောက်မှုလို့မမြင်မနဲ့ချိုးဖောက်နေတဲ့ဒီအာဏာရှင်ဒီလိုမျိုးဒီအာဏာရှိတဲ့သူတွေရှိနေခြင်းကလေလက်ရှိအစိုးရတွေအကောင့်တွေပေါ်ဆောင်ရွက်မှုတွေအားနည်းနေတဲ့အဖြစ်ပေါ်ဖြစ်ပါ
โอเคก็มีเมซุนี่ได้เจ๊ซิบาสรุปเราซุนี่เว้ยโอสายีตาเปปโปซุนี่ท่าได้เลยพอปะขึ้นมาเนี่ยตะอูก็เราอเมริกันปิยอนซูอ่ะมองทัศนะเนี่ยซาบาโกยันไหนพัดปะไปบ่าวครับ
ตะพัดซะยีซวยทอกขันท่าได้2008นาเกเจอูเนี่ยอุชุยอาราตะไบนซาเนี่ยปะทะนาบ้างซงโกปี่ด้วยปี่บ้ามาผีชินเนี่ยได้ NLD ซูอ่ะละถัดมาနိုင်ငံရေးလူခွေရေးပြည်တွင်းငြိမ်းချမ်းရေးပေါ်ဆောင်နေမှုအပိုင်းနေအတန်အသင့်တိုးတက်မှုရှိလာတယ်လို့ယူဆမိပါတယ်ဘာကြောင့်လဲဆိုရင်အစိုးရအုပ်ချုပ်မှုအောက်မှာကာကွယ်ရေးပြည်ထောင်ရေးနှဲဆက်ရေးတရားစီရင်မှန်တိုင်းတွေမရှိပဲဒီလောက်တည်ငြိမ်တိုးတက်လာအောင်အုပ်ချုပ်နိုင်လို့ပါပဲအထူးဖြင့်နှစ်ပေါင်း90ကျော်ဆက်အနာရှင်စနစ်ဆိုးအောက်နိုင်ငံရေးစီးပွားရေးပညာရေးကျန်းမာရေးလူမှုရေးအကျင့်ပြတ်ချဆမှုတွေဘလောက်ထိဆိုးဝါးနေသလဲဆိုတာခက်ခဲကြမ်းတမ်းတဲ့အုပ်ချုပ်ရေးအခြေအနေတွေကြားကမိမောင်းထိုးပြသွားနိုင်လို့ပါပဲပြည်တွင်းငြိမ်းချမ်းရေးနဲ့ပတ်သက်လို့အဆုံးထိမရောက်သွားသေးသည့်တိုင်းရောက်ပိုင်းမှာမိတ်သုံးဘွဲ့ဒေသတွေကလွဲလို့ကြံဒေသတွေမှာယာယီအပြစ်ခတ်တွေရက်စဲထားနိုင်ခဲ့သလိုအဲ့ဒီဒေသတွေကပြည်သူတွေမှာလည်းအနေငယ်အသက်ရှူချောင်လာတယ်လို့ယူဆမိပါတယ်အထူးသဖြင့်အပြစ်ရက်တွေရောအပြစ်ရက်ဖို့ဆွေးနွေးနေကြတဲ့လက်နက်ကင်ဖွဲ့စည်းတွေကြားမှာစစ်ရေးထက်နိုင်ငံရေးနဲ့ညီညွတ်ရေးဆွေးနွေးလို့တဲ့အတွေးခေါ်ယူဆတွေ အပြန်အလှန်တီးတွေ့ဆက်ဆံလို့တဲ့ယူဆကောင်းနေနဲ့နဲ့ဆိုင်ဆိုင်ရှိလာတာတွေကတိုးတက်မှုတွေလို့ယူဆမိပါတယ်နောက်တစ်ချက်ကပြည်တွင်းငြိမ်းချမ်းရေးနဲ့ဖက်ဒရယ်ပြည်ထောင်စုတည်ဆောက်ရေးဆွေးနွေးတဲ့နေရာမှာ2008ခြေဦးကိုပြင်ကိုပြင်ရမှာဖြစ်တဲ့အတွက်ခြေဦးပြင်ဆင်ရေးကော်မတီဖွဲ့စည်းပြီးမူကြမ်းတွေရေးဆွဲနိုင်ခဲ့တာလဲတိုးတက်မှုတစ်ခုလို့ယုံကြည်မိပါတယ်ဗျာ
ဟုတ်ကဲ့ဒါတော့အမေရိကန်ပြည်အောင်စုကမောင်တသနာရဲ့ visa ပါသူကတော့တိုးတက်မှုတချို့ရှိတယ်ဆိုတော့သူ့အမြင်ကိုပြောထားတာပါနောက်ထပ်ဒီ Facebook ကနေကျွန်တော်တို့မှတ်ချက်ပေးထားတဲ့စာတချို့လည်းရှိပါသေးတယ်မာရေးသန္တာကျော်ဖတ်ပြပေးပါဦးခင်ဗ
ျမထွေးရေးတဲ့စာမှာတော့ခြုံပြီးပြောရမယ်ဆိုရင်ပြီးခဲ့တဲ့နှစ်အတွင်းမြန်မာနိုင်ငံမှာအကြဘက်ကိုဥတည်နေတယ်လို့ပြောချင်ပါတယ်လို့ဆိုထားပါတယ်ဒါကြောင့်မလို့သင်ကန်းစာယူစရာရှိတာကအရာရာတိုင်းမှာမိမိတဦးတစုအကျိုးအတွက်မဟုတ်ဖက်နဲ့အများအတွက်ရေးရှိအကျိုးရှိစေဖို့ရည်ရွယ်ချက်နဲ့ကောင်းမွန်တဲ့ကိုကျင်တရားကိုကျင်စာနာစိတ်ရှိမှုနဲ့မှန်ကန်ဆုံးဖြတ်ပြောဆိုမှုပြုလုပ်ခြင်းကအထူးအရေးကြီးရယ်ဆိုတာလိုအပ်ချက်တွေဖြစ်တယ်လို့ယူဆမိပါတယ်တဲ့ဒါမှထွေးရတာပါအကိုချင်မျိုးလေးဆိုတဲ့နောက်ထပ် Facebook အကောင့်ပိုင်ရှင်ကတော့မြန်မာနိုင်ငံရဲ့နိုင်ငံရေးလူ့အခွင့်အရေးပြည်တွင်းငြိမ်းချမ်းရေးဟာတက်သလားကျသလားဆိုတာဖြေရှင်းရအခက်ဆုံးပုတ်စာစည်းဝင်တစ်ခုပါတဲ့ဒါမှအဖြေကတော့တခုတည်းပါနိုင်ငံရေးမှာပြည်သူတွေရေကောက်တင်မြှောက်ထားတဲ့အနေရောင်ဝတ်ပုံကောဘေးကျင်ကအစိမ်းဝစ်လောက်အာဏာမရှိလေတော့ဒီမိုကရေစီဖယ်ရယ်လို့ဘလို့ပဲအော်အော်အချိန်ကုန်ပြီးတော့လေတွေကုန်ခဲ့တာလက်တွေပါအခုဆိုရင်လေးနှစ်ပြည့်တော့ပါမယ်လူခွင့်ရင်မှာတော့မီးပွင့်အခါခါမိနေတော့ပါပဲငင်းငယ်ရင်မှာလည်းလှုပ်တော့လှုပ်နေကြပါရင်ဒါမဲ့လေနေရမှမှန်တော့မြေကမ်းတစ်ယောက်လမ်းထားလျှောက်သလိုပါလှုပ်ရမှာကပါဝါရှိတဲ့စစ်တက်လှုပ်နေတာကအရာတော့မရှိတဲ့အစိုးရဆိုတော့ငင်းငယ်ကြီးကတောက်လိုက်စားလိုက်ခုချိန်ထိပါပဲအယိုးရှင်းဆုံးပြောရရင်တော့သင်ငန်းစာယူစရာကပြည်သူတွေအလင်ခံနေရတယ်ဆိုတာသိလိုက်ရတာပါပဲကျေးဇူးတင်ပါတယ် VOE ကျမ်းမာကြပါစေလို့အကိုချေမျိုးလေးဆိုတဲ့တော်ရရှင်ရေးထားပါတယ်ရှင
်ဟုတ်ကဲ့နောက်စာတစ်စောင်းတော့ကျွန်တော်တို့မိထီလာမျိုးကဦးစိန်မောင်ရဲ့စာပါမဆုမွန်ဖတ်ပြပေးပါဦးခင်ဗျ
အခုဆွေးနွေးရမယ့် topic မှာတင်ပြရမယ့်အချက်တွေကတော့အလုံးအသိပဲဖြစ်နေလို့ရှေ့ရှေ့ဝေးဝေးဆွေးနွေးရလို့မယ်မထင်ပါတူတူပဲဆွေးနွေးလို့ပါတယ်နှစ်ပေါင်းများစွာနဲ့အခုလောလောဆယ်မှာပါစစ်ပွဲတွေအတွင်းမှာရောစစ်ပွဲဖြစ်ပွားရာနယ်မြေတွေအတွင်းမှာပါလူခွေချိုးဖောက်မှုတွေလူမျိုးရေးအမြင်နဲ့ဖြစ်ခဲ့တဲ့ပြဿနာတွေကြောင့် ICJ နိုင်ငံတကာခုံရုံးအထိတရားရင်ဆိုင်ခဲ့ရတဲ့အထိဖြစ်ခဲ့ရပါတယ်ဂမ်ဘီယာရဲ့ဆွဆွဲချက်များစွာကိုပြန်လည်ခြေပခဲ့ရတဲ့အဖြစ်ကိုရောက်ခဲ့ပါတယ်တရားရုံးရဲ့အဆုံးဖြတ်ကတော့မသိရသေးပါဘူးလုံးဝအုတ်တုံခြေပနိုင်ခြင်းမရှိလို့တရားရုံးရဲ့ဆုံးဖြတ်ချက်ကိုယဉ်တမမနဲ့စောင့်မြော်နေရပါတယ်2019ခုနှစ်တုန်းကစစ်မီးကအေးအေးနဲ့မပြတ်တိုက်ပွဲတွေဖြစ်နေပါတယ်တအောင်းပလောင်နဲ့လည်းတိုက်ပွဲတွေတိုးလာပါတယ်ရှမ်းမြောက်မှာလည်းဂျိုချားတိုက်နေကြတာခဏခဏပါ KNU နဲ့ကလည်းဖြစ်စာပြူလာပြန်မိုးနဲ့ကလည်းအငင်းပွားတိုက်ကြပြန်ဆိုတော့တိုက်ပွဲတွေတကြောပြန်ဝေဆာလာပြီလို့ဆိုရမှာဖြစ်ပါတယ်အပြစ်ခတ်ရစေးရည်ညှိနှိုင်းဆွေးနွေးမှုလှေလျော်ရင်းနဲ့နေနေတယ်လို့ဆိုရမှာပါဘသူ့ကိုအပြစ်ဆိုရမလဲတောင်မသိတော့ပါဘူးကိုလိုချင်တာလုပ်နိုင်မှုနိုင်ငံမှာစူပူအောင်တမင်ဆွပေးနေသလားလို့တောင်ထင်စရာဖြစ်ပါတယ်ကာလုံခေါ်ဖို့တောင်းဆိုနေတာကလည်းမယိုးသားတဲ့တန်လျာဖြစ်စရာတစ်ခုဖြစ်ပါတယ်။ဒီအခြေအနေတွေက2019ခုနှစ်အတွင်းမှာနိုင်ငံရေးလူခွင့်ရေးပြည်တွင်းငြိမ်းချမ်းရေးနဲ့ဆွေးနွေးပွဲတွေအခြေအနေဟာအတက်မရှိအကြဘက်ကိုဥတည်နေတယ်လို့သုံးသပ်ရမှာပါ။ဒါတွေဟာတစ်ဖက်သက်အယူဆွဲတန်ပြီးအတ္တဆန်လုံးနဲ့စေတနာမဲ့တဲ့စိတ်တွေအခြေခံလို့ဖြစ်နေရတာပါ။ဒီလိုကြာဆင်းနေတဲ့အခြေအနေကိုပြန်လည်တိုးတက်ရှင်သန်လာဖို့ကတော့စိတ်စေတနာမှန်တဲ့နိုင်ငံအတွက်နိုင်ငံသားတွေအတွက်ရည်ရွယ်ချက်အမှန်နဲ့ဆွေးနွေးညှိနှိုင်းကြမှာသာဖြစ်လာမှာပါလို့တင်ပြဆွေးနွေးလိုပါတယ်ဆိုပြီးရေးထားပါတယ်ရှင်
။ဟုတ်ကဲ့ဦးစိန်မောင်ရဲ့စာပါမိတ်တီလာမျိုးပါပါ။ဆိုတော့ကျွန်တော်တို့ဒီနိုင်ငံရေးပြည်တွင်းငြိမ်းချမ်းရေးလူခွင့်ရေးကိစ္စတွေကိုဒီလိုပြန်လည်သုံးသပ်တဲ့အခါမှာကျွန်တော်တို့ဟိုဒီအစိုးရဘိုင်းနေမကပါဘူးဒီနိုင်ငံရေးမှာနေရာယူထားတဲ့တပ်မတော်နဲ့ဒီလွတ်တော်အပိုင်းကိုလည်းကျွန်တော်တို့ထည့်ပြောဖို့လို့လိုမယ်ထင်ပါတယ်။ဘာဖြစ်လို့လဲဆိုတော့ဒီမြန်မာနိုင်ငံရေးမှာဟိုအဓိကတော့ချက်တစ်ခုလို့ဖြစ်နေတဲ့ဒီဖွဲ့စည်းပုံပြည်ရေးကိစ္စဆိုရင်လည်းလွတ်တော်ထဲမှာလုံးဝမဲ့ကိစ္စတွေရှိပါတယ်။နောက်ငြိမ်းချမ်းကိစ္စတွေမှာဆိုရင်လည်းတပ်မတော်ထဲထဲဝင်ပါနေတာရှိပါတယ်။ဆိုတော့ကိုအောင်သူကြီးဒီနေရာမှာတိုးတက်မှုတွေပေါ့လေဖြစ်တင်သလောက်မဖြစ်ရတဲ့အထက်မှာတပ်မတော်နဲ့လွတ်တော်အပိုင်းရောဘယ်လောက်ထိတာဝန်ရှိရလို့ပြောနိုင်မလဲကိုအောင်သူကြီး
ဟုတ်ပါလေဟိုတမရုံနဲ့ဟိုလွတ်တော်ရဲ့အခမ်းကဏ္ဍလည်းဟိုကျွန်တော်ထည့်ပြောရမယ်အနေထားရှိပါတယ်ဆိုတော့ဟိုရှုပ်ရတာကဟိုကျွန်တော်တို့ကြီးတဲ့ခါကျတော့လွတ်တော်ဘက်ကပြုတဲ့ဥပဒေတွေကကျွန်တော်တို့ဖွံ့ဖြိုးရေးအတွက်ဘယ်လောက်ထိအထောက်အကူဖြစ်မလဲပေါ့နော်ဆိုတော့အဲ့တော့ဒီအစိုးရလက်ထက်ထဲမှာအခုပြုလာတဲ့ဥပဒေမှာတော်တော်လေးအငင်းပွားစရာကိစ္စတွေရှိပါတယ်အထူးသဖြင့်တော့ကျွန်တော်တို့ဒီလိုမျိုးရိုင်းပတ်လက်မျိုးဥပဒေလိုကိစ္စမျိုးတွေပါတယ်။နောက်မတရားသေးခင်ကကျွန်တော်တို့ဖြစ်လာတဲ့ဒီဟိုဥစ္စာပေါ့ဘာခေါ်လဲမျိုးဖိန်ဥပဒေဆိုတော့ဒီလိုကိစ္စမျိုးတွေကကျွန်တော်ပြဿနာရှိတယ်လို့ထင်ပါတယ်။ နောက်တစ်ခါတက်မလို့ပဲပိုင်းမှာကျတော့အခုလက်ရှိနောက်ဆုံးပေါ့နော်ဟိုဒီကမ်ဘီယာကနေပြီးတော့တရားစွဲဆိုမှုတွေဖြစ်လာတဲ့ ICJ ရောက်လာတဲ့ကိစ္စတွေကလည်းဒါကဟိုမပြည့်စုံကံရာရှိပေါ့နော်ကျွန်တော်တို့တောင်းဝန်အများကြီးရှိတယ်လို့ထင်ပါတယ်ခင်ဗျာ
โอเคกูกูเอามื้อเมียนเหรอครับกูเจอเราဒီမှာတက်မလို့နဲ့ဒီလွတ်တော်ဘိုင်းอ่ะဟောကျွန်တော်တို့တိုးတက်မှုမရတဲ့ဘိုင်းဒီမှာဘယ်လောက်ထိတာဝန်ရှိရလို့များပြောနိုင်မလဲ
ဟုတ်ပထမဦးဆုံးဒီလွတ်တော်ရဲ့လူခွေဆိုင်ရာကျေးဇူးမှုမှာတော့ဒီနိုင်ငံတကာစာချုပ်တွေလက်မှတ်ထိုးမှုအတွက်တိုက်တွန်းတာတွေတကယ်နဲ့ထောက်ခံတာတွေဓာတ်ရီရှိပါတယ်အထူးဖြင့်ကျွန်တော်တို့ဒီ CRC စာချုပ်ကလေးခွေဆိုင်ရာစာချုပ်ရဲ့နောက်ဆက်တွဲစာချုပ်ဒီနေ့ကဒီစကားပြောရှိကလေးများအဝင်ပတ်သက်မှုကိုကျွန်တော်အတိအကျလက်မှတ်ထိုးတာစီးပွားရေးလူမျိုးရေးကြီးမှုဆိုင်ရာစာချုပ်ကိုလက်မှတ်ထိုးဖို့အတွက်ဆုံးဖြတ်ခဲ့မှာဒါတွေကသူတို့ကြိုးပမ်းမှုအပိုင်းမှာဒါပေမဲ့ဒီဥပဒေတွေကိုနိုင်ငံတော်ဆင့်မှာဆွေးနွေးရခါမှာတော့ကျွန်တော်တို့လွတ်တော်ပိုင်းကထင်လောက်မလုပ်နိုင်တဲ့အိမ်မမျိုးကျွန်တော်တို့ရှိပါဘူး။ဒါကြောင့်လည်းဆိုတော့နိုင်ငံတကာစာချုပ်တွေဘယ်လောက်ထိလက်မှတ်ထိုးသူဒီမှာရှိတဲ့ဥပဒေတွေကိုပြည်ပြည်ကြောင်းလဲဖို့အတွက်နိုင်ငံတကာစာချုပ်တွေနဲ့ကိုက်ညီဖို့အတွက်ဒီကရရှိပါတယ်ကျွန်တော်လက်ရှိဥပဒေထဲမှာဆိုရင်ကျွန်တော်တို့အများဆုံးစေတနာတက်နေတဲ့ဒီဆက်သွယ်ရေးဥပဒေထဲမှာလူခွေးနဲ့ပတ်သက်လို့ကျွန်တော်တို့သွားပြီးတော့ထိခိုက်တဲ့ဖိုက်တွေပါလာရှိတယ်နောက်တစ်ခါကျွန်တော်ငင်းစုစုခေါ်ရင်းညက်သာစုဝေးစီကန်းနဲ့လေဒီဆိုတဲ့အပိုက်မှာလဲဒါကိုအလွဲသုံးစားလို့ပြီးတော့ဖန်ဆီးမှုတွေကျွန်တော်တရားကျင်ဆိုင်ရတာအများကြီးပါအထူးဖြင့်သတင်းမီဒီယာသမားတွေကျွန်တော်တို့ရှိနေတယ်နောက်တစ်ခါတက်ကြွလှုပ်ရှားသူတွေငင်းငယ်ရေးအတွက်တက်ကြွဒီလှုပ်ဆော်တာတော့မှဒီဥပဒေနဲ့တရားစွဲဆိုင်ကြည့်လို့နောက်ကနိုင်လို့လို့ဥပဒေအဲ့ဒီဥပဒေမှာဟိုရွေးချက်အရာကျွန်တော်တို့ကြာထမ်းတာတွေမဟုတ်ပြီတဲ့အောင်အဲ့ဒီဥပဒေတွေအားနည်းချက်တွေကိုအဆုံးချပြီးတော့ဒီလူတို့ရဲ့အခြေခံလက်လက်ကိုကြီးလိုက်နိုင်တဲ့အကြောင်းအရာရှိတယ်အဲ့ဒါကိုပြည်ပြည်ကြောင်းလဲဖို့အတွက်ကြာလို့ဆိုတော့စွတ်တော်ပိုင်းမှာအားနည်းမှုအများကြီးရှိတာဘာကြောင့်အားနည်းလဲဆိုတော့ကျွန်တော်တို့မသိဘူးကျိုးပန်းမှုတွေကျွန်တော်တို့ရောလုပ်တော်တိုင်းဒီကိစ္စတော့မဖြစ်နိုင်သေးဘူးဆိုတော့မလုပ်တဲ့မျိုးကြောင်းနေလို့ဆိုတဲ့အရာမျိုးဖြစ်တယ်။သူတို့ရဲ့စိတ်ထဲမှာဒီကိစ္စတွေကဒီလိုမျိုးအခြေခံလက်လက်ခုကိုသိနိုင်နေဦးလို့ဒီကလူအပ်ပါသေးဆိုစိတ်ထားမျိုးများရှိနေလား။ဒါမှမရှိပါတီရဲ့ဒီလမ်းညွှန်မှုကြောင့်ဒီကိစ္စမပြောရဘူးဆိုတော့စက်ချက်ချက်များရှိနေလားဒါတို့ကျွန်တော်မသိကြ။အဲ့တော့တော်ရဲ့အပိုင်းမှာပြည်တွင်းဥပဒေအထူးသဖြင့်ဒီဖန်ဆီးနိုင်တဲ့ဥပဒေကိုကြောင်းလဲဖို့အတွက်ကတော့ဒီနေ့လက်တွေ့နေတဲ့အခြေအနေမျိုးရှိတာတွေ့ရတယ်
။ဟုတ်ကဲ့ပါဝင်ဆွေးနွေးပြတဲ့ဦးအောင်မျိုးမင်းဦးအောင်သူငယ်ကိုရင်ပါဝင်ဆွေးနွေးရသူတွေစာရေးသားပိပုဆွေးနွေးရသူတွေနဲ့တောတာရှင်တွေအားလုံးကိုလည်းအထူးကျေးဇူးတင်ပါတယ်ခင်ဗျာ
စီစဉ်တင်ဆက်သူကိုအောင်လွေဦးနဲ့အတူထုတ်လုပ်သူကိုရန်နိုင်တို့တင်ဆက်ပေးခဲ့တဲ့စနေနေ့ဒဲလီလိုက်စီစဉ်ကိုနားဆင်ခဲ့ရတာဖြစ်ပါတယ်ရှင်ဒီစီစဉ်ကိုမနက်ပြန်တနင်္ဂနွေနေ့မနက်ခင်းမှလည်းတစ်လှည့်ပြန်ပြီးထုတ်လင်းပေးမှာမို့ဆောင်မျှော်နားဆင်နိုင်ပါတယ်အခုကြံနေသေးတဲ့ချိန်မှာတော့နောက်ဆုံးရသတင်းချင်းချုပ်ကိုနန်းလောင်တစ်လှည့်ပြောပြပေးပါအောင်ရှင်
အမေရိကန်ပြည်ထောင်စုရဲ့အာကသရေးရာတပ်ဖွဲ့တီထောင်ဖို့နဲ့အစိုးရဝန်ထမ်းတွေကိုလစာပြည့်နဲ့သတင်း12ပတ်ကြာမိဖွားခွင့်ပေးမဲ့ဥပဒေတရက်ကိုအမေရိကန်သမ္မတဒေါ်နယ်ထရမ့်တောက်ကြားနေကလက်မှတ်ရေးထိုးပါတယ်။အမေရိကန်ဒေါ်လာ938ဘီလီယံသုံးဆွဲမဲ့ကာကွယ်ရေးအသုံးစရိတ်မူကြမ်းကိုဒီမိုကရက်အမတ်တွေလွှမ်းမိုးထားတဲ့အောက်လွှတ်တော်မှအတည်ပြုလိုက်ပြီးနောက်မှာပဲ Republican အမတ်အများစုထိန်းချုပ်ထားတဲ့အထက်လွှတ်တော်ကအင်ကာနေမှအတည်ပြုခဲ့ကြတာဖြစ်ပါတယ်။စီရာနိုင်ငံအရှေ့တောင်ဘက်အီလစ်ပြည်နယ်ရင်အစိုးရတပ်နဲ့အတိုက်ခံအုပ်စုကြားထိတ်တရင်ဆိုင်တွေ့ပြီးတော့တိုက်ပွဲပြင်းထန်နေတာကြောင့်24နာရီအတွင်းသေဆုံးသူ112ဦးထက်မနည်းရှိနေတယ်လို့ပရတင်အခြေစိုက်စီးရီးယားလူအခွင့်ရေးလေလာဆောင်ကြီးအဖွဲ့ SOHR ကမနေ့ကပြောပါရယ်ရုရှားတို့ကြောတော့နှကံပေးထားတဲ့စီးရီးယားအာဏာရှင်အစိုးရတပ်တွေနဲ့မဟာမိတ်လက်နက်ကိုင်တွေအတိုက်ခံတပ်ဖွဲ့တွေထိန်းချုပ်ထားတဲ့အီလစ်ပြည်နယ်အရှေ့တောင်ဘက်မှာရှိတဲ့ရွာ10ခုထက်မနည်းကိုထိန်းချုပ်ခဲ့တာကြောင့်လူသားချင်းစာနာမှုဆိုင်ရာအကြအတဲတွေအတော့ကိုဆူလာနိုင်တယ်လို့လည်း SOHR အဖွဲ့ကသတိပေးထားပါရယ်ပဒိုင်းစောကမူဆိုင်ရာဥပဒေနဲ့တက္ကသိုလ်ပါမခတအုပ်ကိုပါကစ္စတန်တရားရုံးတစ်ခုကဒီကနေ့တည်တံပြစ်ဒဏ်ချမှတ်လိုက်ပါတယ်။ဒီဥပဒေကတော့လူနည်းစုတွေနဲ့ liberal body တက်ကြွလှုပ်ရှားသူတွေကိုပြစ်မှတ်ထားတဲ့နေရာမှာမကြာခဏအတုံးချခံရတယ်လို့ဝေဖန်သူတွေကပြောပါတယ်။တမန်တော်မိုဟာမက်အကြောင်းလူမှုကွန်ရက်တွေမှာရိုင်းပြစွာဝေဖန်ရေးသားတဲ့ဆိုရဲဆွဲချက်နဲ့အသက်33နှစ်အရွယ် Judy Harvis ကို2013ခုနှစ်မှာလာကြတဲ့ကဖမ်းဆီးထားတာလည်းဖြစ်ပါတယ်။
သတင်းကြေညာကိုနန်းလောင်ကပြောပြပေးသွားတာပါရှင်။စနေညအတွက်အစီအစဉ်ထုတ်လို့ရမှုက9ရက်နိုင်ဖြစ်ပါတယ်။စပိုင်းဆိုင်ရာအသံဖန်းအင်ဂျင်နီယာကတော့ Videx Zonet ဖြစ်ပါတယ်ရှင်။ကျွန်မကစုမော်မှာဒီညပိုင်းအစီအစဉ်တွေကိုတာဝီယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။မနက်ပြန်မနက်ခင်း6နာရီကနေ9နာရီခွဲအထိထုတ်လွှင့်ပေးမယ့်တင်းငွေနေနေမနက်ခင်းအစီအစဉ်တွေကိုလည်းစောင့်မျှော်နားဆင်နိုင်ကြပါတယ်။ VOA ကိုနားထောင်တာဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်ရှင်။တော်ရရှင်ဒီအားလုံးရှင်လန်းကြပါစေ။
This program has come to you from the Voice of America, Washington.